Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညနေခင်း6နာရီနဲ့9နာရီဒီစီစဉ်တွေကိုလိုင်းဒိုမီတာ16.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့ညနေစီရင်စီစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုက်နေကျွန်တော်ကြော်ကြော်သိမ်းကြည့်နေမှာပါ။Kunduz က MSF အဖွဲ့ရဲ့စေရင်တိုက်ခိုက်ခံရမှုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ MSF ကတောင်းဆိုပါတယ်။ Syria မှာ Russia ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေပါတယ်။ကုလအဖြူတွေညီလာခံတဘာပတိဟောင်းတအူးကိုလက်ဆောင်မှုနဲ့အနီးရောက်မှာဖမ်းဆီးထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။လာမယ့်အထွေထွေရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုရောနိုင်ငံရေးပါတီတွေကိုလိုအပ်တဲ့အထောက်အပံ့တွေကိုအမေရိကန်ပြည်ထောင်စုဖွံ့ဖြိုးရေး Agency ကပေးနေပါတယ်
။ The election of course is an important marker in the reformsIt will not be the end of the
USAID ရဲ့ရန်ကုန်ရုံးခွဲဒါရိုက်တာ Chris Milligan မှာရှင်အပြည့်စုံကိုနောက်ပိုင်းမှာကြားရမှာပါ။ထို့အပြင်တနင်္ဂနွေလုံးပြစ်ခတ်ရက်စဲမှုအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ကိုရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်းမင်းအဖွဲ့ကလက်မှတ်ရေးထိုးမဲ့တဲ့တဲ့ပစိဖိတ်ရဲ့ဝန်နိုင်ငံ12နိုင်ငံအကြားလှုပ်လှက်စွာကုံသွဲရေးသဘောတူညီချက်ရလိုက်တဲ့တဲ့တွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနောက်ဆုံးရတဲ့တွေကိုတင်ပြသွားမှာဖြစ်တယ်လို့ POA ရဲ့ရွေးကောက်ပွဲဆွေးနွေးခန်းအစီအစဉ်ကိုလည်းကြားရမှာပါ။ခုရင်ဆုံးတော့ပုထုနှစ်ညနေခင်းနောက်ဆုံးရထားတဲ့တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကစစ်ရုံကိုအမေရိကန်တပ်ဖွဲ့တွေစနေနေ့မှာတိုက်ခိုက်ခဲ့ပြီးတဲ့နောက်ဂျနီဗာသဘောတူစာချုပ်အရတီးခြားလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ကနေစုံစမ်းစစ်ဆေးမှုနယ်စည်းမထားဆရာဝန်များအဖွဲ့ MSF ကတောင်းဆိုပါတယ်။စစ်ရုံတွေကိုပုံကျဲတိုက်ခိုက်လို့ဝန်ထမ်းတွေလူနာတွေတဆုံရတဲ့ဖြစ်ရပ်ကိုရည်ရွယ်ချက်နဲ့လုပ်တာမဟုတ်တဲ့မတော်တဆဖြစ်ရပ်ဒါမှမဟုတ်မှားယွင်းမှုတစ်ခုအဖြစ်လောက်သတ်မှတ်တာမျိုးကိုလက်ခံနိုင်ပေါ်ရမရှိဘူးလို့ MSF ရဲ့ပြည်ပဆိုင်ရာဥက္ကဋ္ဌဂျိုအန်နီလူကဒီကနေ့သတင်းထုတ်တွေကိုပြောပါတယ်။စီးရုံကိုမှောင်ယွင်းပစ်ခတ်ခဲ့မှုအတွေ့အမေရိကန်တပ်ဖွဲ့တွေမှတာဝန်ရှိတယ်လို့အာဖဂန်နစ္စတန်ကမြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့အကြီးကဲအမေရိကန်ကြီးတဲ့ဗိုလ်ချုပ်ကြီးဂျွန်ကမ်ဘယ်ကကွန်ဂရက်လွှတ်တော်ကော်မတီတစ်ခုကိုပြောပြီးနောက်တည့်မှာပဲ MSF အကြီးကဲကအဲ့ဒီလိုပြောလိုက်တာပါအဲ့ဒီပုံကျဲတိုက်ခိုက်မှုကြောင့်လူနာ10ဦးနဲ့ MSF ဝန်ထမ်း12ဦးသေဆုံးခဲ့ပါတယ်တိုက်ခိုက်မှုနဲ့ဆိုင်တဲ့အခြေလက်တွေကိုဘယ်လိုက်မှုမရှိလွတ်လပ်စွာစုံစမ်းစစ်ဆေးဖို့လိုအပ်ပြီးအမေရိကန်ပြည်ထောင်စုအာဖဂန်နစ္စတန်နဲ့နေတိုးကလုံမယ်လို့ကတိပေးထားတဲ့အဖွဲ့အတွင်းစုံစမ်းစစ်ဆေးမှုအပေါ် MSF အနေနဲ့အာမကူနိုင်ဘူးလို့မစ်လူးကပြောပါတယ်။တနအီအတွင်းမှာ၄ချိန်၅ချိန်ပြစ်ခတ်တိုက်ခိုက်ပြီးဘေးနာကဘဲအဆောက်ဦးကိုမှမတီးတဲ့အတွက်စေယုံကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့ MSF ရဲ့ဆွစ်ဇာလန်နိုင်ငံညွှန်ကြားရေးမှူးချုပ်ဘရူနိုဂျိုချမ်ကပြောပါတယ်။
ဆီးရီးယားနိုင်ငံနောက်ပိုင်းမှာဒီကနေ့ဗုဒ္ဓဟူးနေ့မှာလဲဆီးရီးယားအစိုးရလိုလားတဲ့မြေပြင်တပ်ဖွဲ့ရဲ့တိုက်ခိုက်မှုတွေနဲ့အတူရုရှားတို့ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားတက်ကြွလှုပ်ရှားသူတို့ကပြောပါတယ်။ဆီးရီးယားနိုင်ငံတွင်ရုရှားတို့ရဲ့သတင်းတပတ်ကြားတိုက်ခိုက်မှုတွေအပေါ်ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်ပိုင်းရုရှားတို့ဘက်ကအမေရိကန်တူရကီတို့နဲ့ပူးပေါင်းဆောင်ရွက်ဖို့စဉ်းစားနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်မှုတွေကိုထပ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေကဟားမားမြို့နဲ့အစ်တလစ်ခရိုင်အနီးအနားဒေသတွေကိုထိမှန်ခဲ့တယ်လို့ဆီးရီးယားတပ်ဖွဲ့တွေကလည်းမြေပြင်ကနေမြေပြင်ပြစ်ဒုံးချီတွေနဲ့တိုက်ခိုက်ခဲ့ကြတယ်လို့ဆီးရီးယားနိုင်ငံတွင်အကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗြိတိန်အခြေစိုက်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်အမေရိကန်တို့လေ့ကျင့်ပေးထားတဲ့ဆီးရီးယားသဘုံအဖွဲ့ရဲ့အစ်တလစ်ကလေ့ကျင့်ရေးစခန်းကိုပြီးခဲ့တဲ့သတင်းပတ်ကရုရှားတို့လေကြောင်းကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်အလက်ပိုခရိုင်တွင်းမှာရှိတဲ့သဘုံတို့ရဲ့လက်နက်တူလောင်ယုံကိုလည်းတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့သဘုံအဖွဲ့ရဲ့ကောင်ဆောင်လီဝါဆူကွာအယ်ဂျဘဲက Reuters သတင်းဌာနကိုဒီကနေ့မှပြောပါတယ်ဆီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်းရောက် ISIS တို့ကိုပူးပေါင်းချေမှုန်းရေးဆွေးနွေးဖို့အမေရိကန်နဲ့ရုရှားကာကွယ်ဆိုင်ရာကျွမ်းကျင်သူတွေဒီကနေ့မှဆွေးနွေးကြမယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလည်းရုရှားတို့ရဲ့ကမ်းလှမ်းမှုနဲ့အမေရိကန်နဲ့ရုရှားတို့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကသတင်းထောက်တွေကိုပြောပါရယ်ရှင
်ဒီနေ့အတွက်ဒါရုဗီဒါဘာသာရေးဆိုင်ရာနိုဘယ်ဆုကိုလူသားမျိုးရိုးဗီဇာကိုပြုပြင်ရေးနဲ့ဆိုင်တဲ့လှူဆောင်ချက်အတွက်သိပ္ပံပညာရှင်၃ဦးကိုဆွီဒင်နိုင်ငံစတော့ခ ோம் မြို့အခြေစိုက်နိုဘယ်ဆုရွေးချယ်ရေးကော်မတီကကြေညာလိုက်ပါတယ်။အဲဒီသိပ္ပံပညာရှင်တွေရဲ့တွေ့ရှိချက်ကိုကင်ဆာရောဂါကိုကုသတာမှာအသုံးပြုနိုင်ပါတယ်။စုချင်းမြင့်ခံရတဲ့သိပ္ပံပညာရှင်တွေကတော့ဗြိတိန်နိုင်ငံ Sir Francis Institute နဲ့ Claire Hall တက္ကသိုလ်ကက Thomas Lindell အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနာပြည်နယ် Duke တက္ကသိုလ်က Paul Mudrick မြောက်ကာရိုလိုင်းနာတက္ကသိုလ် Chapel Hill ကျောင်းက Aziz Sankar တို့ဖြစ်ပါတယ်။လင်ဒါကဆွီဒင်နိုင်ငံသားမိုဒရစ်ကအမေရိကန်နိုင်ငံသားနဲ့ဆန်ကာကတော့တူရကီနိုင်ငံသားပါအင်္ဂါနေ့တုန်းကတော့2015ခုနှစ်အတွက်ယူဘဗီရာဘာသာဆိုင်ရာနိုဘယ်ဆုကိုတာခါခီခါဂျီတာနဲ့အာသာမက်ဒေါ်နယ်တို့ကိုချီးမြှင့်ခဲ့ပါတယ်နျူထရီနိုအော်ဆလေးရှင်းဆိုတဲ့ နျူထရီနိုလက်ပတ်မှုအကြောင်းတိုင်းတာနိုင်တဲ့ရှာဖွေတွေ့ရှိချက်တွေကြောင့်ဒီပညာရှင်တွေကိုချီးမြှင့်တာပါ။တနင်္လာနေ့ကတော့အိုင်ယာလန်၊ဂျပန်နဲ့တရုတ်သိပ္ပံပညာရှင်၃ဦးကိုဆေးပညာဆိုင်ရာနိုဘယ်ဆုချီးမြှင့်ခဲ့ပါတယ်။ကပ်ဘာတန်ကောင်ကြောင့်ဖြစ်တဲ့ယောဂါဘူးကိုကူတာနိုင်တဲ့ကုဒုံးတစ်ခုကိုရှာဖွေတွေ့ရှိတဲ့အတွက်အိုင်ယာလန်နိုင်ငံကဝီလျံကမ်ဘယ်၊ဂျပန်နိုင်ငံကဆာတိုရှိအိုမူရာတို့ကိုဆုချီးမြှင့်ပြီးတရုတ်နိုင်ငံကထူယူယူကိုတော့ငှက်ဖျားယောဂါဝေဒနာတွေအကြားသိဆိုးမှုနှုန်းတိတိတသာရော့ကျစေတဲ့စီတမျိုးရှာဖွေတွေ့ရှိမှုနဲ့ချီးမြှင့်တာပါ။
ဥရောပသမဂ္ဂ EU နိုင်ငံတွေကိုတရားမဝင်ဝင်ဖို့ကြိုးစားတဲ့လူမောင်ခိုဆက်လေတွေကိုမြေထဲပြင်လဲတောင်ပိုင်းမှာကြားပြတ်ဟန်ထားတဲ့လုပ်ငန်းသစ်တစ်ခုကိုဥရောပသမဂ္ဂကစတင်လှုပ်ဆောင်လိုက်ပါတယ်။လူကုန်ကူးတယ်လို့တန်တရာရှိတဲ့ရေရင်တွေကိုတက်ရောက်ရှာဖွေဖမ်းဆီးဖို့ရေတပ်သင်္ဘောတွေကိုခွင့်ပြုချက်ပေးထားတဲ့ Operation Sophia လို့အမည်ပေးထားတဲ့လုပ်ငန်းကိုဒီကနေ့စတင်လိုက်တာဖြစ်ပါတယ်။အရင်တော့ကတော့ပင်လယ်ထဲမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းကို EU ကအာရုံထားလုပ်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်တည်းအတွင်းဆီးရီးယား၊အီရတ်နဲ့တခြားနေရာတွေကရွှေပြောင်ဒုက္ခသည်အများအပြားဥရောပနိုင်ငံတွေကိုဝင်ဖို့ကြိုးစားရင်းပင်လယ်ထဲမှာတင်လူထောင်ပေါင်းများစွာတေဆုံးခဲ့ရတာတွေရှိခဲ့ပါတယ်။ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်ဒိုဒီကနေ့ဥရောပပါလီမန်မှာရွှေပြောင်ဒုက္ခသည်အရေးဆွေးနွေးကြမယ်လို့လည်းခန့်မှန်းထားပါတယ်။ဒုတိယကမ္ဘာစစ်ကာလကတည်းကဆိုရင်ဥရောပနိုင်ငံတွေကိုရွှေပြောင်ဒုက္ခသည်အများအပြားဝင်ရောက်တဲ့အကျပ်တဲနဲ့လည်းရင်ဆိုင်နေရတာပါ။ဒီနေ့အတွင်းမြောက်အဖရိကကနေရွှေပြောင်ဒုက္ခသည်တသိန်း3000ကျော်ဥရောပတိုက်ကိုဝင်ခဲ့ကြတယ်လို့အစိုးရခန်းစာတွေမှာဖော်ပြပါဗျ။ဒါပေမဲ့ဒီတဲကလူပေါင်း2800ကတော့အန်ဒီယဲများလာတဲ့ခီးကိုဖျက်ရင်းပင်လယ်ထဲမှာရေနှစ်တေဆုံးခဲ့ကြရတယ်လို့ယူဆထားပါတယ်။ရွှေပြောင်ဒုက္ခသည်ဆိုင်ရာမူဝါဒနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေအားလုံးဟာဒီလူတွေအားလုံးရဲ့လူ့အခွင့်အရေးကိုအကာအကွယ်ပေးဖို့လိုတယ်ဆိုတဲ့အပေါ်မှာအခြေခံရမယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကလည်းအင်ကာနေတုံးကပြောဆိုထားပါတယ်။
ဒီကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေဗုဒ္ဓနေ့ညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘာတဝန်းကသတင်းမီဒီယာအသင်းအဖွဲ့တွေပါဝင်တဲ့နိုင်ငံတကာသတင်းတော်များအဖွဲ့ IAPC ကနှစ်စဉ်ပြည့်တဲ့ Freedom of Speech လို့လည်းဆိုထုတ်ဖော်ပြောဆိုခွင့်စုကိုဒီကနေ့မှာတော့အီဂျစ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ Al Jazeera ရုပ်သံသတင်းဌာနကသတင်းတောက်တွေကိုပေးရလိုက်ပါတယ်။အီဂျစ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ Mohamed Fahmy, Peter Gresty နဲ့ Beha Mohamed တို့၃ဦးကိုစုချင်းမြင့်မယ်လို့ IAPC ကကြေညာတာပါ။ချင်းချောင်းမှုတွေနဲ့အထင်ကျခံရမယ့်အခြေအနေတွေရင်ဆိုင်ရတဲ့အချိန်ထဲမှာအမှန်တရားနဲ့လွတ်လပ်ခွင့်အတွက်ထုတ်ဖော်ပြောဆိုမှုကိုအတိအမှန်ပြုတဲ့အနေနဲ့အခုလိုသူတို့၃ဦးကိုစုချင်းမြင့်တာဖြစ်တယ်လို့ IAPC အဖွဲ့ကပြောပါတယ်။သူတို့၃ဦးဟာအီဂျစ်မှာတရားမဝင်ကြေညာထားတဲ့မွတ်စလင်ကြီးကိုရောမြောက်အဖွဲ့ကိုထောက်ခံတဲ့တရင်မာတွေရေးသားဖြန့်ဝေမှုနဲ့ဆွဆွဲခံရပြီး2013ခုနှစ်ကဖမ်းဆီးခံရပြီးတော့နှစ်ရှစ်ထောင်ဒဏ်တွေချမှတ်ခံခဲ့ရတာပါ။ Gresty ဟာဒီနှစ်အစောပိုင်းမှာပြန်လည်လွတ်မြောက်ခဲ့ပြီးအီဂျစ်အစိုးရကသူ့ရဲ့မွေးစားတီအော်စတြေးလျကိုပြန်ပို့ပေးခဲ့ပါတယ်။ Fahmy နဲ့ Mohamed တို့ကတော့ပြီးခဲ့တဲ့လထဲမှာပဲအီဂျစ်သမ္မတAbdul Fattah al-Sisi ရဲ့တက်ညာခွင့်နဲ့ပြန်လွမြောက်ခဲ့ကြတာပါ။သူတို့သုံးဦးဟာအီဂျစ်အစိုးရကိုတည်င်းလွတ်လပ်ခွင့်အပြည့်အဝအာမခံချက်ပေးဖို့ဆက်ပြီးတော့တောင်းဆိုနေကြပါတယ်
။အာဖရိကတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုက2009ခုနှစ်ကစလို့အနည်းဆုံးအဆင့်အဖြစ် 3.8 ရာခိုင်နှုန်းအထိရော့ကျသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းလိုက်တာကြောင့်အောင်မြင်လာတဲ့အာဖရိကရဲ့ဖွံ့ဖြိုးမှုအရှိန်လျော့သွားမယ်အနေအထားမှာရှိနေပါတယ်။ဆယ်စုနှစ်တည်းနဲ့ချီပြီးအာဖရိကရဲ့စီးပွားရေးကကြမ္မာကရေနံသဘာဝဓာတ်ငွေ၊ရွှေနဲ့အလူမီနီယံတို့လိုကုန်ကျန်ပေါ်ကျွယ်ဝမှုအပေါ်ကိုမှီတည်နေကြတာဖြစ်ပါတယ်။တည်ဆာတာပေါ်ကျွယ်လှပေမဲ့လို့ဈေးနည်းနည်းပဲရမယ်ကုန်ကျန်တင်ပို့ရောင်းချမယ်အစားကုန်ကျန်ပေါ်ကနေအကျိုးအမြတ်ရရှိအောင်ဆောင်ရွက်နိုင်မှုကတော့နိုင်ငံအနည်းငယ်တို့ပဲဆောင်ကျဉ်နိုင်ခဲ့ကြတာဖြစ်ပါတယ်။အာဖရိကတိုက်ရဲ့အကြီးဆုံးရေနံထုတ်လုပ်တဲ့အင်ဂိုလာနဲ့နိုင်ဂျီးရီးယားနှစ်နိုင်ငံတို့ဟာလည်းကမ္ဘာ့ကုန်စည်ဈေးကွက်မှာအထည်နာခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရေနံစီထိုးကြပြီးတရားစတာကိုအခြေခံတဲ့စီးပွားရေးဒုက္ခတွေ့ခဲ့ကြတာဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့အာဖရိကဆိုင်ရာဒုတိယဥက္ကဋ္ဌမတ်တာဒီယော့ကပြောပါရယ်တရုတ်ရဲ့စီးပွားရေးနှိမ့်ကွေလာမှုကမ္ဘာတလော့ဘဏ္ဍာရေးအကျပ်အတည်းအာဖရိကနိုင်ငံတွေရဲ့လျှက်စစ်အလုံးအလောက်ထောက်ပံ့မပေးနိုင်တဲ့ကာလရှည်ပြဿနာတွေကလည်းအာဖရိကစီးပွားရေးအပေါ်မှာတက်ရောက်မှုရှိစေတယ်လို့သူကထောက်ပြပါရယ်ဒီလပိုင်းရဲ့အတွင်းမှာစွန့်ရင်ဆိုင်ရာပြဿနာတွေနဲ့အားလုံးရင်ဆိုင်နေရတယ်ဆိုပေမဲ့တရားစတာပေါ်ကျွယ်ပြီးအာဖရိကရဲ့အဓိကစီးပွားရေးအင်အားကြီးတောင်အာဖရိကမှာကအတော်လေးကိုစိုးစိုးဝါးဝါးဖြစ်နေတာလည်းဖြစ်ပါရဲ့ရှင်
။ကွာလာလွန်ပူးဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနန်မာကိုစ်ရဲ့တာဖြစ်သူကနောက်နှစ်ကျင်းပမယ့်ပြည်ကောက်ပွဲမှာဒုတိယသမ္မတနေရာအတွက်ဝင်ရောက်ရှင်ပြိုင်မယ်လို့ကြေညာလိုက်ပါတယ်။ပြည်내တာဝန်ရှိသူတဦးအဖြစ်ဥပဒေပြုအမတ်တဦးအဖြစ်အုပ်ချုပ်ရေးဘက်မှသူရဲ့26နှစ်ကြာလှုပ်ဆောင်မှုတွေပေါ်အခြေခံပြီးဖိလစ်ပိုင်နိုင်ငံသားတွေအနေနဲ့သူ့ကိုဆန့်စစ်ကြည့်ကြဖို့တနင်္လာနေ့ကထုတ်ပြန်ချက်ထဲမှာအထက်လွှတ်တော်အမတ်ဖာဒီနန်ဘုံဘုံမာကုစ်ဂျူနီယာကပန်ကြားထားပါတယ်။ အကြီးအကျယ်လက်စားမှုတွေလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကွယ်လွန်သူသူဖခင်အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့အသက်58နှစ်အရွယ်တာမာကုစ်ကဘာတခုမှပြောမထားပါဘူးဖိလစ်ပိုင်နိုင်ငံမှာ1986ခုနှစ်ကဖာဒီနန်မာကုစ်ကိုဖြုတ်ချခဲ့တဲ့နှစ်ပတ်လည်နေ့ကိုဒီမိုကရေစီရဲ့အောင်ပွဲအဖြစ်နှစ်ဆင်ကျင်းပစေပါအာဏာရှင်အောင်မာကုစ်က1989ခုနှစ်ကဟာဝိုင်ယီမှာကွယ်လွန်သွားခဲ့တာဖြစ်ပြီးသူ့ရဲ့လူဆောင်ချက်တွေနဲ့ပတ်သက်လို့ဘာကူမှဝန်ခံသွားတာမရှိပါဘူးထောင်ပေါ်များစွာသောနိုင်ငံရေးကျင်းသားတွေအပါအဝင်လူများပြားကအာနာရှင်ဟောင်းမာကုစ်ကိုမုန်းတီးကြပေမဲ့သူ့အပေါ်လူကြိုက်များနေစေပါအထူးသဖြင့်တော့နိုင်ငံမြောက်ပိုင်းကသူ့ရဲ့ဇာတိဖြစ်တဲ့အီလိုကော့စ်နိုတီပြည်နယ်မှာပါအဲဒီမှာသူတို့မိသားစုအနေနဲ့နိုင်ငံရေးအာဏာအခိုင်အမာရထားပါတယ်အထက်လွှတ်တော်အမတ်မာကုစ်ရဲ့မိခင်ဖြစ်သူအီမယ်ဒါမာကုစ်ကလည်းအီလိုကော့စ်နိုတီပြည်နယ်ကမဲဆန္ဒနဲ့တကူကိုကိုးစားပြုတဲ့အောက်လွှတ်တော်အမတ်သူဖြစ်ပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးကတော့မာကုစ်တို့ရဲ့တာအကြီးဆုံးဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံတွင်ကလူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးနိုင်ငံတကာရာဇဝတ်မှုခုံရုံးကိုလွှဲပြောင်းပေးနိုင်ဖို့ကုလလူခွင့်ရဆိုင်ရာကျွမ်းကျင်သူတို့ကကုလလုံခြုံရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်။ကွန်မြူနီမြောက်ကိုရီးယားနိုင်ငံဆိုင်ရာကုလလူခွင့်ရအထူးကိုယ်စားလှယ်မာဇူကီဒါရုစမန်ကလူခွင့်ရအခြေအနေမြင့်တင်ပေးနိုင်ရေးဆောင်ရွက်တင်တာတွေကိုမှတ်ချက်ပေးထားတဲ့အစီရင်ခံစာတနင်္လာနေ့တုန်းကထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံတွင်ကအခြေအနေတွေကိုကုလလုံခြုံရေးကောင်စီကနေနိုင်ငံတကာရာဇဝတ်မှုခုံရုံးကိုလွှဲပြောင်းပေးတာအပါအဝင်လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့မဖြစ်မနေလှုံ့ဆော်ရမယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။2014ခုနှစ်ဖေဖော်ဝါရီလမှာကုလစုံစမ်းစစ်ဆေးရေးကော်မရှင်ကမြောက်ကိုရီးယားလူခွင့်ရအခြေအနေတွေကိုစုံစမ်းစစ်ဆေးပြီးမြောက်ကိုရီးယားနိုင်ငံတွင်မှာဖြစ်ပျက်နေတဲ့လူခွင့်ရချိုးဖောက်မှုတွေကိုအစိုးရခန်းစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ကုလစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစိုးရခန်းစာထဲမှာတော့မြောက်ကိုရီးယားတို့ဟာလူသားတို့ကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တယ်လို့ဆွတ်ဆွဲထားပြီးနိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်ဖို့လည်းတိုက်တွန်းထားပါတယ်ရှင်
။ဗောက်ဆော့ကွန်ကားတွေကိုပြန်ပြီးပြင်ပဖို့ခေါ်ယူတဲ့လူကို2016ခုနှစ်ဇန်နဝါရီလမှာစလုပ်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းတိတ်ခါကြနေတဲ့ဗောက်ဆော့ကွန်ကားကုမ္ပဏီရဲ့အကြီးအကဲတွေကပြောလိုက်ပါတယ်။မော်တော်ကားတွေကနေတန်ငွေထုတ်လုပ်တာနဲ့ဆက်ဆက်ပြီးလိမ်လည်ခဲ့တဲ့ဖြစ်ရပ်ကြောင့်တိကျတဲ့ကားတွေအားလုံးကို2016ခုနှစ်အကုန်မှာအပြီးပြင်ပေးနိုင်မှာရှိတယ်လို့လည်းဆိုပါတယ်။ဒီဖြစ်ရပ်မှာထိခိုက်မှုရှိတဲ့ကားဆင်းရဲ17တန်းလုံးကိုတနစ်တာချိန်ကာလအတွင်းပြန်ပြင်ပေးဖို့သူမျှော်လင့်ထားတယ်လို့ Matthias Mueller ကဂျာမန်သတင်းစာတစ်စောင်ကိုပြောပါတယ်ခင်ဗျာ
။ပုတ်ထူးနဲ့ညနေခင်းထိတ်တန်းရောက်တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မသိန်းကြီးထိုက်တို့ကပြောပြပေးခဲ့တာပါ။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါအပြင်ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ခုတော့ကြန့်ရှင်းနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါ။မကြခင်ကျင်းပရောမဲ2015အထွေထွေရွေးကောက်ပွဲဟာပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီစနစ်တိုးတက်ရေးအတွက်အရေးကြီးတာကြောင့်ပြည်သူတွေအနေနဲ့လည်းရွေးကောက်ပွဲစောင့်ကြည့်အကဲပြတ်ဖို့လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုဖွံ့ဖြိုးရေးအေဂျင်စီ USAID ကပြောဆိုပါရယ်ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုရောနိုင်ငံရေးပါတီတွေကိုပါလိုအပ်တဲ့အထောက်ပံ့တွေပေးနေတဲ့အကြောင်းအပြည့်စုံကိုရော VOA သတင်းထောက်မှသတင်းလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ပြုပြင်ပြောင်းလဲရေးအတွက်ရွေးကောက်ပွဲဟာအရေးကြီးတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရားဖြစ်စေဖို့ပြည်သူတွေကလည်းစောင့်ကြည့်ဖို့လိုအပ်တယ်လို့ American ပြည်ထောင်စုဖွံ့ဖြိုးမှုအေဂျင်စီ USAID ရန်ကုန်ရုံးခွဲဒါရိုက်တာ Chris Milligan ကအခုလိုပြောဆိုလိုက်ပါတယ
် The election of course is an important marker in the reforms. It will not
ရွေးကောက်ပွဲဆိုတာဟာပြည်ပြင်ပြောင်းလဲရေးကာလမှာအရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲရေးကိုအဆုံးသတ်မှာမဟုတ်ဘဲနဲ့အရေးကြီးတဲ့အကောင်အထည်ဖော်မှုတစ်ခုသာဖြစ်ပါတယ်။ကျွန်တော်တို့ကတော့လက်တွေ့ကျကျပဲစဉ်းစားပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရှေ့မှာလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေအများကြီးရှိမယ်။ခက်ခဲတွေလည်းရှိမယ်ဆိုတာသတိပြုမိပါတယ်။ဒါပေမဲ့လည်းလာမယ့်ရွေးကောက်ပွဲဟာယုံကြည်ရသလား၊ပွင့်လင်းမြတ်တာမှုရှိသလားပြီးတော့ပြည်သူတွေရဲ့ဆန္ဒတွေကိုအမှန်တကယ်ကိုးစားပြုရလားဆိုတာကိုပြည်သူတွေကိုယ်တိုင်ပဲစမ်းစစ်ဆုံးဖြတ်ကြရမှာဖြစ်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စွမ်းရည်မြင့်တင်ရေးနဲ့ပုံမပွင့်လင်းမြင့်သားလာရေးတို့အတွက်လည်းကူညီနေတယ်လို့ Chris Milligan ကပြောပါတယ်
။ We have a very constructive relationship with the Union Election Commission. Our support is to build their capacity.
ကျွန်တော်တို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာပြည်သူ့ဘောဆောင်နဲ့ဆက်ဆံရေးရှိပါတယ်။ကျွန်တော်တို့ကရွေးကောက်ပွဲကော်မရှင်ရဲ့စွမ်းရည်တိုးမြင့်လာဖို့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့လုပ်ငန်းဆောင်ရွက်ရမှာပို့ပြီးတော့ထိရောက်စေဖို့အဓိကထားပြီးတော့ကူညီထောက်ပံ့နေပါတယ်။ဒါကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်ရဲ့ယုံကြည်စိတ်ချမှုပွင့်လင်းမြင့်သာမှုတွေတိုးတက်လာအောင်ကိုဆိုလိုတာပါ။ကော်မရှင်အနေနဲ့လုပ်ငန်းစဉ်တွေနဲ့နိုင်ငံရေးပါတီတွေရဲ့အရက်ဖက်လူဖွဲ့စည်းတွေနဲ့ဆက်ဆံရေးတွေကိုပြည်သူတွေနဲ့အခြားပါဝင်ပတ်သက်မဲ့အဖွဲ့အစည်းတွေကိုသိအောင်ချပြပေးဖို့အားပေးထားပါတယ်။ ပြည်သူတွေအနေနဲ့ရွေးကောက်ပွဲအပေါ်မှာယုံကြည်မှုရှိအောင်လုပ်ငန်းစဉ်တွေကိုတမာတမတ်ကြကြဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
။ဒါအပြင် USAID ဟာရွေးကောက်ပွဲကော်မရှင်နဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါပူးပေါင်းပြီးရွေးကောက်ပွဲပညာပေးသင်တန်းတွေပို့ချရမှာကူညီထောက်ပံ့နေတာလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းနိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးရေးဆိုင်ရာစီမံခန့်ခွဲမှုတွေကိုလည်းထောက်ပံ့ပေးနေတယ်လို့ Chris Milligan ကပြောပါတယ်
။ Since 2013 we've been working with political parties to support their capacity to participate in the elections. We've been supporting
နိုင်ငံရေးပါတီတွေအနေနဲ့ဒီ2015ရွေးကောက်ပွဲမှာပါဝင်ရှင်းပြိုင်နိုင်အောင်2013ခုနှစ်ကတည်းကစွမ်းရည်မြင့်တင်ရေးမှာကူညီပေးနေပါတယ်။သူတို့တွေဝင်ရောက်ရှင်ပြိုင်ကြမဲ့မဲဆန္ဒနယ်တွေကဒေသခံတွေနဲ့ထိတွေ့ဆက်ဆံရမှာအဆင်ပြေအောင်မဲဆန္ဒရှင်တွေရဲ့ဆန္ဒတွေကိုကိုးစားပြုတဲ့နိုင်ငံရေးခင်းကျင်းမျိုးဖြစ်အောင်မဲဆွယ်စည်းရုံးရေးစီမံခန့်ခွဲမှုတွေနဲ့အခြားကဏ္ဍတွေမှာကူညီထောက်ပံ့နေတော့ပါပြီးတော့နိုင်ငံရေးပါတီအားလုံးကိုအကူအညီတွေလည်းပေးနေပါတယ်ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအတွက်ဖြစ်ပါတယ်မြန်မာနိုင်ငံသားတွေကိုယ်တိုင်ကဒီရွေးကောက်ပွဲမှာအဆုံးဖြတ်ပေးရမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဟာနိုင်ငံရေးပါတီအားလုံးကိုအကူအညီပေးနေတာဖြစ်ပါတယ်
USAID အဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတာဖြစ်ပြီး2013ခုနှစ်မှာတော့ရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးဖို့ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA ရဲ့ရွေးကောက်ပွဲအထူးအစီအစဉ်တွေကိုလည်းအားပေးနားဆင်ကြပါအောင်ရှင်။ခုတော့ရှမ်းပြည်နယ်ဖက်ကသတင်းတပုတ်တင်ပြပါဦးမယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ကတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာတဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ဒီကနေ့ပြီးဆုံးသွားတဲ့ဗဟိုကော်မတီအစည်းအဝေးကဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။လောလောဆယ်မှာတော့လာမယ့်15ရက်နေ့မှာကျင်းပဖို့တတ်မှတ်ထားတဲ့လက်မှတ်ရေးထိုးပွဲကိုလက်နက်ခိုင်အဖွဲ့၈ဖွဲ့ပါဝင်မှာဖြစ်ပြီးဝမိုင်းလာနဲ့နာဂအဖွဲ့တွေကတော့ပါဝင်လက်မှတ်ရေးထိုးဖို့မသေးချာသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးပြီး NCA လက်မှတ်ရေးထိုးဖို့အတွက်အချိန်နဲ့နေရာတွေသတ်မှတ်ပြီးချိန်အထိ RCSS SSA တောင်ပိုင်းကပါဝင်လက်မှတ်ရေးထိုးဖို့ကိုအပြီးအပြတ်ဆုံးဖြတ်ချက်မပေးခဲ့ပါဘူးဒီဆုံးဖြတ်ချက်ကို RCSS SSA တောင်ပိုင်းဘိုးကော်မတီအစည်းအဝေးကဆုံးဖြတ်သွားမှာဖြစ်ကြောင်းသာသတင်းထုတ်ပြန်ထားခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဘိုးကော်မတီအစည်းအဝေးပြီးဆုံးသွားပြီး NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမှတ်လိုက်ပြီးဖြစ်ကြောင်း RCSS SSA တောင်ပိုင်းကဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဘိုးကော်မတီအားလုံးဆုံးဖြတ်ပါတယ်။လက်မှတ်ထိုးပွဲဖြစ်နေရေးကော်မတီစီစဉ်ထားတဲ့အစီအစဉ်တိုင်းကျွန်တော်တို့ပြီးတော့ဆောင်ရွက်ထားကြပါမယ်။
UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာဒီလ၄ရက်နေ့ကဆွေးနွေးစဉ်မှာလာမယ့်၅ရက်နေ့မှာနေပြည်တော်ကမြန်မာကွန်ဗင်းရှင်းစင်တာနှစ်မှာလက်မှတ်ရေးထိုးပွဲကျင်းပဖို့သဘောတူခဲ့ကြသလိုတစ်ဖက်မှာကိုယ်စားလှယ်၁၀ဦးစီပါဝင်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပွဲကျင်းပရေးပူးတွဲကော်မတီကိုလည်းဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီလ၈ရက်နေ့မှာတော့ရန်ကုန်မြို့မှာလက်မှတ်ရေးထိုးပွဲကျင်းပရေးကော်မတီအစည်းအဝေးရှိနေပြီးဒီစီဝေးကိုတော့ RCSS SSA တောင်ပိုင်းအဖွဲ့ကပါဝင်တက်ရောက်နိုင်မှာမဟုတ်ပဲကိုယ့်ရဲ့နေမှာမှပါဝင်တက်ရောက်နိုင်မှာဖြစ်ပါတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာသဘောတူစာချုပ် NCA ကိုလောလောဆယ်ကရင်အမျိုးသားစည်းရုံး KNU ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်ဖွဲ့ DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ချင်းမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ RCSS SSA တောင်ပိုင်းတို့ပါဝင်လက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ NCA စာချုပ်ရေးဆွဲရမှာပါဝင်ခဲ့တဲ့ကျန်းအဖွဲ့၁၀ဘွဲကတော့၆ဖွဲ့ကိုအစိုးရကလက်မှတ်ရေးထိုးဖို့မကန့်လန့်ခဲ့တာကြောင့်တချင်လွတ်လပ်ရေးအဖွဲ့ KIO မွန်ပြည်သက်ပါတီ NMSP KNE မျိုးသားတိုးတက်ရေးပါတီ KNPP နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအဖွဲ့တွေကလောလောဆယ်မှာပါဝင်လက်မှတ်မရေးထိုးကြပါဘူး NCA စာချုပ်ရေးဆွဲရမှာမပါဝင်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခေါ် NDAA အဖွဲ့နဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSENK တို့ကတော့ပါဝင်လက်မှတ်ရေးထိုးမယ်မထိုးဘူးဆိုတာကိုအခုချိန်ထိအတိအကျအကြောင်းမပြန်သေးပါဘူးဒီအဖွဲ့တွေပါဝင်လာမဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာငင်းချိုင်းရေးစင်တာကအကြီးတန်းအကြံပေးဦးလောင်မောင်ရွှေကအခုလိုပြောပါတယ
်ဒီဦးအောင်မင်းတက်ကြနေပြီဆိုတော့အဖွဲ့ချင်းကိုဟိုလက်မဲ့ရေးထိုးမလားအထိုးဘူးလားဆိုတာမျိုးအခုဒီတော့မေးတာမရှိသေးဘူးပြဒါပေမဲ့အခြေတစ်ခုမှာတော့မင်းလည်းလို့ထင်နေရပါဘာကြောင့်လဲဆိုတော့ဒီဦးအောင်မင်းအနေနဲ့လေးအေးရဲ့နေရအော်တိုဘားလေးနဲ့ဆွေးနွေးပွဲမှာဒီနေ့ဘက်မှာသူရှင်းပြနေတာကတော့တမတ်မထိုးပြန်နှစ်ရက်သို့မဟုတ်သုံးရက်လုံးမှာမတရားခြင်းပဲဖြစ်ဖို့ကိစ္စတွေရှိတယ်လို့ပြောတဲ့အကြောင်းပြန်တဲ့လူကတော့စာနဲ့ပြင်တဲ့အကြောင်းပြန်တဲ့ပုံမှာပဲသူတို့အနေနဲ့တော့မတရားခြင်းကိစ္စဆက်ဆောင်မှာရှိတော့အခုတိတော့စာနဲ့ပြင်တဲ့အကြောင်းပြန်မှုကတော့အချိန်တစ်ခုပြေးတာပုံပေါ်တယ်ဗျအဲ့အချိန်တစ်ခုပြီးတော့စောင့်ရတော့ရှိတယ်
အစိုးရနဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့လက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ KIO PSLF ကပလောင်ပြည်လွမြောက်ရေးတပ်ဖွဲ့ SSA မြောက်ပိုင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေစေရှိပါတယ်
။ကိုမိုးစောမင်းမြန်တင်ပြတော်တော်ပါရှင်။ VOA ကနေပုတ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းဆောင်မသဘုတ်ဖက်အလဲမပေးခင်ထိုင်းနိုင်ငံကမ်ဖက်ကသတင်းတပုတ်အရင်ဆုံးတင်ပြပါောင်းမယ်။ထိုင်းနိုင်ငံချုံဖော်ခရိုင်တွင်းမှာပြီးခဲ့တဲ့မေလအတွင်းကလူကုန်ကူးခံရပြီးတောတောင်ထဲမှာဆွန့်ပစ်ခံရသူလူ80ကျော်တဲ့ကမှလူပွဲစားတွေရဲ့အဓမ္မပြုကျင့်ခံရသူအမျိုးသမီးတွေအပါအဝင်လူ10ဦးကိုထိုင်းအာဏာပိုင်တွေကမြန်မာပြည်ကော့တောင်ဘက်ကလူကုန်ကူးမှုတားဆီးရေးအပွဲတွေထဲကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။အကြောင်းစုံကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့မေလအတွင်းကထိုင်းနိုင်ငံချုံဖော်ခရိုင်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား80ကျော်ကိုထိုင်းအနာပိုင်တွေကဖမ်းဆီးရမိခဲ့ပါတယ်။သူတို့တွေဟာမြန်မာပြည်အနေနဲ့အရရက်ကနေထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်ကင်ဖို့အတွက်လာရင်းနဲ့အဖမ်းဆီးတွေများတဲ့အတွက်လူပွဲစားတွေကချုံဖော်တောထဲမှာစွန့်ပစ်သွားခဲ့တာပါ။သူတို့တွေကိုချုံဖော်အချုပ်မှာထားပြီးလူဝင်မှုကြီးကြပ်ရေးအချုပ်ကနေပြန်လွှတ်ပေးသူတွေလည်းရှိပါတယ်။အခု10ဦးကတော့မြန်မာပြည်ဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒီထဲမှာပဲခူးတိုင်းအတွင်းကအမျိုးသမီးငယ်တွေပါဝင်ပြီးထိုင်းနိုင်ငံကိုလာရင်းနဲ့အထင်အကျအာရမပြုကျင့်တာတွေပါခံရပြီးရောင်းစားတာကိုကြုံခဲ့ရတယ်ဆိုပြီးအမျိုးသမီးငယ်တဦးကပြောပြပါတယ်
မြန်မာပြည်မှာတော့လာတော့မပြီးများပြည့်ကြီးဆိုတော့ဒီမော်လမြိုင်ကကောတောင်းလာလာကြမင်းကလေးဟိုအားလုံးကမင်းကလေးရဆယ်ရောက်လာတယ်အဲဒါကြောင့်မင်းကလေး9ရောက်တယ်ကြည့်ရတယ်ကျန်တဲ့9ရောက်တော့ပြန်ပို့လိုက်တယ်ကြားပြီသူတို့ကအဲအဲ့ဒါလည်းဟိုမင်းကြီးကပဲဖြစ်ပြတယ်ကျန်တဲ့9ရောက်တော့ဘာမှမဖြစ်ဘူးဟုတ်တယ်တော့တော့မှာပဲရောက်ပြီးတော့နောက်နေမယ်မင်းလေးအဲ့ဒီအိမ်မှာအိတ်တည်းကတော်တယ်မှာဘူးမခင်နေတယ်လို့မရှိဘူး။အဲ့တော့ကျွန်မမှာအဆန်းဆန်းနေရတယ်အဲ့လိုမျိုးဖြစ်ပြပြီးတော့ဟုတ်တယ်တမီးတို့ကမာပြီးပြန်တယ်ကမာပြီးရောက်ခုလာကြည့်တယ်လို့ပြောတာပဲ
။ပြီးခဲ့တဲ့မေလတုန်းကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲကလူကုန်ကူးခံရတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကရွှေပြောင်းအခြေချသူတွေလို့ယူဆရတဲ့ရုပ်အလောင်းတွေတွေ့ရှိပြီးတဲ့နောက်မှာတော့ထိုင်းဝန်ကြီးချုပ်က10ရက်အတွင်းလူကုန်ကူးသူတွေတွားရလမ်းကြောင်းတွေကိုရှင်းလင်းဖို့အမိန့်ပေးခဲ့တာပါဒီအတွက်ထိုင်းနိုင်ငံတောင်ပိုင်းချုံဖော်တောထဲမှာနေပြင်းရှင်းလင်းရင်းနဲ့ထိုင်းစစ်တပ်ကမြန်မာနိုင်ငံသား80ခန့်ကိုရှာဖွေကယ်ဆယ်ခဲ့ပါတယ်ဒီထဲမှာအမျိုးသမီးတွေလည်းအာရမပြုကျင့်ခံခဲ့ရပြီးအားလုံးကိုတောထဲမှာဆွန့်ပစ်ခံခဲ့ရတယ်လို့အစာရေစာပြတ်တောက်မှုတွေကိုလည်းကြုံခဲ့ရတာပါအခု10ဦးကိုတော့မြန်မာနိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးအောက်တိုဘာလ13ရက်နေ့မှာတော့ထိုင်းနိုင်ငံဘက်ကဒီအမှုနဲ့ပတ်သက်လို့အမှုအပိသက်စီရင်ချက်ချဖို့အတွက်အမျိုးသမီး2ဦးနဲ့အမျိုးသား6ဦးကိုချုံဖော်ရဲစခန်းအချုပ်မှာပဲဆက်လက်ထိန်းသိမ်းထားပါတယ်။မကြာခင်မှာတော့သူတို့အားလုံးကိုမြန်မာနိုင်ငံဘက်ချမ်းကိုပြန်လည်လွှဲပြောင်းပေးမယ်လို့သိရပါတယ်ရှင်
။မအေးအေးမအမေးမြန်းတင်ပြတော့တာပါရှင်။ခုတော့ VOA ကိုစာရေးသားဆက်သွယ်လူတွေအတွက် VOA ရဲ့လိပ်စာအသစ်ကိုမိတ်ဆက်ပေးပါရစေ။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာ တည်သချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်ဒီတော့ရရှိနေတဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုလည်းစာရေးသားဆက်သွယ်ကြပါအောင်ရှင်။ခုတော့နိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြချင်ပါတယ်။ American ပြည်ထောင်စု Atlanta မြို့မှာ Pacific ရန်ဝန်နိုင်ငံ12နိုင်ငံအကြားလွတ်လပ်စွာကုန်သွယ်ရေးတပုတ်တူညီချက်အရရှိခဲ့ပြီးတဲ့နောက်တနေ့မှာပဲ American သမ္မတ Barack Obama က Pacific သမုဒ္ဒရာတလွှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့စတင်ကြိုးပမ်းနေပါတယ်။ကမ္ဘာတဝန်းကုန်သွယ်မှုပမာဏရဲ့40ရာခိုင်နှုန်းရှိပြီးအခြေတင်ဖြစ်စရာတွေနဲ့ကြုံနေရတဲ့ TPP ကုန်သွယ်ရေးတပုတ်တူညီချက်ကိုတော့သက်ဆိုင်ရာနိုင်ငံတွေကလွတ်တော်ရေးမှာအတည်ပြုချက်ယူရအောင်ပါ။လက်တလောမှာတော့တပုတ်တူညီချက်နဲ့ပတ်သက်လို့သမ္မတ Obama ဟာသူ့ရဲ့ Democratic Party တွေပါအပါအဝင်အတိုက်ခံဆန့်ကျင်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်ဒီအကြောင်း VOA သတင်းထောက် Celestica Hooks သတင်းပေးပို့ထားတာကိုတော့ကိုအောင်လင်းဦးကတင်ပြထားပါရရှင
်ငါးနှစ်ကြာပြင်းထန်ဆွေးနွေးညှိနှိုင်းပြီးနောက်အမေရိကန်ပါဝင်နိုင်ငံပေါင်း12နိုင်ငံကြားကုံသွယ်မှုတွေမှာအတားအဆီးတွေကိုအပြန်အလှန်ဖျက်ရှားပေးဖို့တင်းနှင်းလာနေမှာပဲသဘောတူညီချက်ရခဲ့ကြတာပါသမ္မတ Obama ပါဝင်ထောက်ခံသူတွေကတော့သဘောတူညီချက်ဟာအာရှပစိဖိတ်ဒေသမှာစီးပွားရေးနဲ့ဖွံ့ဖြိုးမှုတွေတိုးတက်လာပြီးတီထွင်ဆန့်သင့်မှုတွေအားကောင်းလာနိုင်တယ်လို့ဆိုကြပါတယ်
This agreement makes us more competitive.
ဘူးဘော်ဒူညီချက်ကအမေရိကန်ထုတ်ကုန်တွေပေါ်တခြားနိုင်ငံတွေကကောက်ခံနေတဲ့အခွန်အတုတွေနဲ့ကန့်သက်ချက်ပေါင်း 18,000 ကိုဖယ်ရှားပြီးမှဖြစ်တာကြောင့်ကျွန်တော်တို့အတွက်အရှင်ပြိုင်မှုတွေပိုပြီးတော့အားကောင်းလာပါလိမ့်မယ်
။ဒါပေမဲ့လည်းဥပဒေပြုအမတ်တော်များများကတော့ဒါကိုလက်မခံကြပါဘူး။ Democratic Party ရဲ့သမ္မတလောင်းတူအဖြစ်အစိုးပြုထားတဲ့ Vermont ပြည်နယ်ထက်လက်တော်အမတ် Bernie Sanders ကတော့အရင်ဆုံးကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေမှာမျှော်လင့်တယ်လို့ဖြစ်မလာတာတွေရှိတယ်လို့ထောက်ပြပါတယ
်။ The history of trade agreements
ဒီတိုင်းပြည်ကကုန်သွယ်ရေးသဘောတူညီချက်ရာဇဝယ်မှာအမေရိကန်လူသမားတွေဒုက္ခရောက်ခဲ့ရတာကြည်ပါပဲ။ဒါဆက်ကောင်းတဲ့အလုပ်တွေတန်းတန်းချီဆုံးရှုံးခဲ့ရပါတယ်။ကျွန်တော်တို့လည်းအောက်ဆုံးထိရောက်ခဲ့ရပါတယ်။ပုံမှန်လည်းပြောရရင်ကမ္ဘာပေါ်ကဝင်ငွေနှိမ့်တဲ့တိုင်းပြည်တွေမှာတနာယူပြာခဏန်းလောက်သာရနေတဲ့လူသမားတွေနဲ့အမေရိကန်လူသမားတွေရှင်နေရတာကိုစိတ်ပျက်လာပါပြီ
။နိုင်ငံဆက်ဆံရေးကောင်စီက Edward Elden လို့ကြွန့်ကျင်သူတွေကတော့ TPP သဘောတူညီချက်ဟာအနည်းဆုံးစကားစားမှာလုပ်ငန်းတစ်ချို့ကိုထိခိုက်နေပေမဲ့ကမ္ဘာစီးပွားရေးတစ်ခုလုံးအတွက်တော့ကောင်းလာနိုင်တယ်လို့သုံးသပ်ကြပါတယ
်။ Some of the winners clearly are high technology industries.
သာရကြမယ့်အထက်မှာတော့အဆင့်မြင့်နည်းပညာလုပ်ငန်းတွေပါမယ်ဆိုတာရှင်းပါတယ်။ဒပိုင်းလျက်ကူးလုပ်ငန်းတွေ၊ကွန်ပျူတာလုပ်ငန်းတွေကိုကြည့်ရင်ပဲတွေ့နိုင်ပါတယ်။သတင်းအချက်အလက်စီးဆင်းမှုတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ကမ္ဘာတော်မှာ Google ကုမ္ပဏီကြုံနေရတဲ့ပြဿနာလို့သက်ဆိုင်ရာနိုင်ငံတွေမှာအချက်အလက်တွေကိုသိသိရမှာကန့်သက်ထားတာမျိုးတွေမှာထူးထူးခြားခြားခွင့်ပြုချက်တချို့ရလာတာလည်းရှိပါတယ
်။ TPP မှာမပါဝင်တဲ့တရုတ်နိုင်ငံအတွက်တော့ကမ္ဘာလူကြီးထက်ဝက်လောက်ပါဝင်မဲ့သဘောတူညီချက်ကြောင့်နစ်နာလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့လည်းတရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ရင်ပြောင်းလဲရေးကော်မရှင်ကဇန်ဂျီယန်ပန်းကတော့ပြည်ပကုံသွေးရေးမှာထိခိုက်စရာမရှိဘူးလို့ပြောပါတယ်။
中国现在呢和 TPP 的
တရုတ်နိုင်ငံက TPP အဖွဲ့ဝင်3ပုံ2ပုံလောက်နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုတီးကြားလက်မှတ်ရေးထိုးထားတာပါဒါက TPP သဘောတူညီချက်ကရလာမဲ့စိုးကျိုးတွေကိုချိန်ခွင်ရှာညှိပေးနိုင်ပါလိမ့်မယ
်အမေရိကန်ပြည်ထောင်စုပြီးရင်တော့တရုတ်နိုင်ငံဟာကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးတိုင်းပြည်တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြတော်ရပါရှင်VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မကျေမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အော်တိုဘာလ9ရက်ဗုဒ္ဓဟူးနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့51တို့ကနေည9နာရီထိထုတ်လွှင့်ပေးနေပါတယ်ရွေးကောက်ပွဲအထူးအစီအစဉ်အဖြစ်ထုတ်လွှင့်တဲ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲရအနောက်ဆုံးရသတင်းတင်ပြချက်တွေနဲ့အတူ VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ရမှာပါခုအရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထက်ကမှအကောင်းဆုံးပြီးရှားဖောင်နဲ့ကိုရနိုင်တို့ကတင်ပြထားတာကိုနားဆင်ကြည့်ရအောင်ပါရှင်
။ဒီကနေ့နောက်ဆုံးရရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းတွေထဲမှာတော့2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်တော့မယ်အထွေထွေရွေးကောက်ပွဲမှာအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အနိုင်ရမယ်ဆိုရင်သူမအနေနဲ့တမတာဖြစ်လို့မရပါဘဲတက်လာမဲ့အစိုးရတည်းရဲ့ခေါင်းဆောင်ဖြစ်လို့ရမှာဖြစ်ကြောင်း NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကအိန္ဒိယထူထေးရုပ်မြင်သံကြားအစီအစဉ်နဲ့တွေ့ဆုံမိန့်မြန်းကမှပြောဆိုလိုက်ပါတယ်သူမဟာ NLD ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့အတွက် NLD အစိုးရခေါင်းဆောင်ဟာသူမပဲဖြစ်ရမှာဖြစ်ကြောင်းဒေါ်စုကပြောပေမဲ့အသေးစိတ်အစီအစဉ်တွေကိုတော့ပြောဆိုဖို့ညှင်းဆိုခဲ့ပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံခြားသားနဲ့လက်ထပ်ထားသူနိုင်ငံခြားသားခံယူထားတဲ့သားသမီးရှိသူဟာမြန်မာနိုင်ငံရဲ့တမတာဖြစ်ခွင့်မရှိတဲ့အတွက်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုရွေးကောက်ပွဲမတိုင်ခင်မှာပြင်ဆင်နိုင်အောင် NLD ပါတီပါဝင်တခြားနိုင်ငံရေးအဖွဲ့အစည်းနဲ့လူမှုရေးအဖွဲ့အစည်းတွေကစူးစမ်းခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူးဒါကြောင့်မို့နိုင်ငံသားသားနဲ့လက်ထပ်ခဲ့တဲ့ဒေါ်ဆန်းစုကြည်အနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တောင်မှတမတာဖြစ်ခွင့်ရှိမှာမဟုတ်ပါဘူ
းတစ်ချိန်တည်းမှာပဲရွေးကောက်ပွဲမချင်းပခင်အတော်တွင်းမှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုဟာနှေးခွေးလာနေတယ်လို့ကမ္ဘာ့ဘဏ်ကပြောလိုက်ပါတယ်2014-15ဘဏ္ဍာနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်နှုန်းဟာ 8.5 ရာခိုင်နှုန်းပဲရှိခဲ့ပေမဲ့2015-16ဘဏ္ဍာနှစ်မှာတော့ 6.5 ရာခိုင်နှုန်းသာတိုးတက်နှုန်းရှိမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်အခုလိုဖြစ်လာရတာဟာမကြာခင်ကဖြစ်ခဲ့တဲ့ရေကြီးမှုတွေကြောင့်လည်းရွေးကောက်ပွဲမတိုင်ခင်မှာပြည်ပကလာရောက်ရင်းနှီးမြှုပ်နှံသူတွေနှဲပါသွားတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့အစိုးရခန့်သာကဆိုပါတယ်ရည်ကြီးမှုတန်အများဆုံးခံခဲ့ရတဲ့အရာဝတီတိုင်း၊သကိုင်းတိုင်း၊မကွေးတိုင်းနဲ့ပဲခူးတိုင်းဒေသတွေကစိုက်ပျိုးရေးလုပ်ငန်းတွေဟာတစ်ရာခိုင်နှုန်းအထိကျဆင်းသွားမှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံမှုကတော့ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲကာလအတွင်းမှာနှဲပါသွားမှာဖြစ်ပေမဲ့ရွေးကောက်ပွဲအလွန်ကာလဒါမှမဟုတ်ရွေးကောက်ပွဲပြီးသွားတဲ့နောက်ပိုင်းမှာတော့ပြန်ပြီးတိုးလာဖို့ရှိတယ်လို့ကမ္ဘာ့ဘဏ်ရဲ့အကြီးအကဲတဦးကဆိုပါတယ်။ဒါအပြင် 2015-16 ဘဏ္ဍာနှစ်အတွင်းမြန်မာအကြံငွေဖောင်းပွမှုဟာလည်းပိုပြီးမြန်မာလာပြီးတော့ပြင်းပြကြီးအနေနဲ့ 17.3 ခိုင်နှုန်းအထိရှိနိုင်တယ်လို့ဆိုပါတယ်
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ရွေးကောက်ပွဲအတွက်မြန်မာ passport ကိုင်ဆောင်ထားတဲ့ပြင်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကလည်းဆန္ဒမဲပေးဖို့အခက်အခဲဖြစ်နေတယ်လို့ဆိုပါရယ်။မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်အဝေးရောက်မြန်မာနိုင်ငံသားတွေအနေနဲ့ယခုလအောက်တိုဘာ18ရက်နေ့နဲ့18ရက်နေ့တွေမှာမိမိတို့ရောက်နေတဲ့နိုင်ငံမှာရှိတဲ့မြန်မာတန်ရုံဒါမှမဟုတ်မြန်မာကောင်စစ်ဝင်ရုံးတွေကိုတွားရောက်ပြီးတော့ဆန္ဒမဲပေးကြဖို့မြန်မာအစိုးရကထုတ်ပြန်ထားပါရယ်။ဒါပေမဲ့အဲ့ဒီတက်မတဲ့ရက်တွေမှာဆန္ဒမဲပေးသွားဖို့တွေပြင်ပရောက်နေတဲ့မြန်မာနိုင်ငံသားတချို့မှာအလုလုတဲ့ရဲနဲ့တွားရေးလာရေးအခက်အခဲတွေကြောင့်ဆန္ဒမဲတွားမပေးမဲ့သူတွေရှိနေပါတယ်။ဗီဒိန်နဲ့ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကတော့ပုံစံ15ဖြစ်ဖို့လိုအပ်တဲ့အချက်လက်သေးစိတ်တွေဖြစ်ဆွဲဖို့အခက်အခဲတွေရှိတာကြောင့်လည်းတချို့ကဖြစ်ဆိုထားတဲ့ပုံစံ15ဖောင်ကအကြောင်းပြန်ကြားမှုတစုံတရာမရှိတဲ့အတွက်ဆန္ဒမဲပေးဖြစ်မှာမဟုတ်ဘူးလို့ဆိုကြပါတယ်ရှင်။
ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထဲကမှကောင်းတော့ပြီးရှားဖောင်တဲ့ကိုရန်နိုင်တို့ကတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ VOA ရဲ့ရွေးကောက်ပွဲစကားဝိုင်းအလဲပါ။လာမယ့်2015ရွေးကောက်ပွဲနဲ့ပတ်သက်လို့မဲစီရင်မှရွေးမှုတွေရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲဆွယ်စည်းရုံးမှုတွေအကြောင်းရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းနဲ့မြန်မာနိုင်ငံရေးလေလာဆောင်ကြည့်သူတွေဆွေးနွေးသုံးသပ်ထားတာကို VOA ရဲ့ရွေးကောက်ပွဲစကားဝိုင်းအဖြစ်တင်ပြလိုက်ပါရရှင်။
မင်္ဂလာပါရှင် VOA ရွေးကောက်ပွဲစကားဝိုင်းကကြိုဆိုပါရစေဒီနေ့ကျမတို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကတော့ဒေါက်တာခင်မောင်ညိုနဲ့ဒေါက်တာရန်မျိုးသိန်းဖြစ်ပါတယ်ခါတိုင်းပါဝင်ဆွေးနွေးကြဦးစီသူအောင်မြင့်တယောက်ကတော့နေမကောင်းလို့ဒီနေ့ပါဝင်ဆွေးနွေးခြင်းမပြုနိုင်တာကိုတောင်းပန်ပါတယ်ရှင်ဒီနေ့ဆွေးနွေးပွဲမှာတော့ကျမအရင်ဆုံးစပြီးပြောချင်တာကတော့လေခုရွေးကောက်ပွဲအတွက်ကိုဒီမဲဆန္ဒရှင်စီးရင်နေရအပြစ်သက်သွားပြီပေါ့နော
်
အဲ့တော့ဒီမဲဆန္ဒရှင်နေစီးရင်အပြစ်သက်တာနဲ့ပတ်သက်ပြီးတော့ဘာသာနဲ့များကြားသေးလဲဆရာ
အဲဒီအပြစ်သက်တာလို့ဆိုရမှာပေါ့လေဒါပေမဲ့တကယ်တည်းမဲထဲမှာပဲပြီးတာပေါ့အဲ့တော့မဲထဲတဲ့ခါမှာကျွန်တော်တို့အရင်တစ်ခေါက်ကကြားပြတ်ရွေးကောက်ပွဲလို့ခေါ်တဲ့ဒီဘိုင်လက်ရှင်မှာ2000က
ဟုတ်
တယ်အဲ့ဒီရွေးကောက်ပွဲမှာပြဿနာကြီးတော်တော်လေးဖြစ်တယ်ဟောမဖြစ်ဘူးလို့ပြောကြပြီမဲ့ဒီမဲစီးရဲထဲမှာကိုယ့်နာမည်မပါဘူးမ မဲစင်းမဲသွားထဲ့ဖို့လူတွေကတချို့လူတွေကများသောအဖြစ်ကကိုယ့်အတကောင်စင်းရယ်ဖောက်ပုံတင်ရယ်ယူပြီးတော့သွားထဲ့တာ哦အဲ့တော့သွားထဲ့တဲ့အခါမှာဟိုလဲရောက်ရောသူ့နာမည်မပါဘူးမပါတော့တုံတိုင်းလူကတော့ပြန်လာမှာပေါ့ဒါပေမဲ့တိတ်ပြီးတော့ဟောဖြစ်စီခြင်းတဲ့လူပေါ့လေတိတ်ပြီးတော့စိတ်ပါနေတဲ့လူကြတော့အဲ့မှာချုံမွေးချထိုင်ကိုရတာပဲအဲ့လိုမျိုးကိုမဲယုံ40လောက်မှာတွေ့ရတယ်လို့ဒီတချို့ပုံကူတွေကပြောပြတာပေါ့လေသတင်းစာတွေလည်းပါတယ်အဲ့ဒီကိစ္စကိုတွေ့ရတော့အော်အခုဆိုရင်ပြအများကြီးမင်းုံနေအများကြီးပါဒါလို့ပြဿနာလည်းအခုချိန်မှာအများကြီးရှိနေတယ်လို့လူတွေပြောနေကြတယ်အဲ့လိုမျိုးများကိုကသွားပြီးတော့မဲထဲပေါ်တန်းစီမဲပြလဲပြလဲရောကိုနာမည်မပါဘူးမဲမထဲ့ရဘူးဆိုတော့ပြဿနာတွေဖြစ်လာမယ်ဆိုရင်အများကြီးเนาะစိတ်မကောင်းစရာတွေတွေ့မယ်လို့ကျွန်တော်တို့ယူဆကြတယ
်ဒီနတ်ပုံတင်နဲ့ဒီတကောင်စီးရင်ပါလာရင်မဲပေးလို့ရတယ်ဆိုပြီးတော့အလွတ်သဘောပြောတာပေါ့เนาะဒါပေမဲ့တကယ်တမ်းကတော့မဲစီးရင်မှာမပါလို့ကတော့မဲပေးဖို့ကဘယ်လိုမှမဖြစ်နိုင်ဘူးလို့ကျွန်မနားလည်ထားပါတယ်အဲ့တော့ဒေါက်တာရံမျိုးသိအနေနဲ့ဩဒီမဲစင်းရင်အခုနောက်ဆုံးပေါ့လေအခုရွေးကောက်ပွဲမတိုင်ခင်မှာသူတို့အပိဓာတ်ထတ်ကျင်ကြအောင်မှာပါထတ်တော့ပြင်းလို့တော့မရတော့ဘူးပေါ့နော်အဲ့ဒီမဲစင်းရင်နဲ့ပတ်သက်ပြီးတော့ဒေါက်တာရံမျိုးသိရဲ့သုံးသပ်ချက်လေးပြောပြပေးပါရှင
်ကျွန်တော်တော့ဒီမဲစင်းရင်မှာပေါ့လေဟိုအလွဲအမားတွေဟာကျွန်တော်အများဖြစ်တော့တိတိတတ်တားကြီးယော့သွားတာကိုမတွေ့ရဥပမာအရင်တော့မားတဲ့ပုံစံနဲ့အခုနောက်တစ်ချိန်မှာမားတဲ့ပုံစံတွေကနည်းနည်းကွဲလွဲပြီးတော့အဲရေပူရပြောမယ်ဆိုရင်ပိုတော်မှမားလာသလားလို့ယူဆတဲ့အနေအထားမျိုးရှိတယ်။အဲ့ဒီအခါကျတော့ကျွန်တော်အမြင်ကတော့မဲစင်းမားရင်အဲရွေးကောက်ပွဲရဲ့ရလတ်ဟာလည်းပဲမားမှာပဲ။အဲ့တော့ရွေးကောက်ပွဲရဲ့ရလတ်မားရင်အဲ့ဒီရွေးကောက်ပွဲအလွန်မှာပေါ်လာမဲ့အစိုးရလွှတ်တော်တွေဟာပြည်သူလူထုရဲ့ဆန္ဒသဘောထားအများစုကိုကိုစားပြုတဲ့အစိုးရတွေလွှတ်တော်တွေဖြစ်လာဖို့အလားအလာနည်းတယ်လို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်အရမဲစင်းမားတာဟာအဓိကတာဝန်ရှိတာဟာပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်။အဲ့တော့ဒီနေ့ဒီအချိန်ထိကျွန်တော်မြင်တာတော့မဲစင်းမားတာနဲ့ပတ်သက်ပြီးတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့เนาะပြည်သူလူထုကိုတောင်းပန်တာမျိုးလည်းမတွေ့ရဘူး။နောက်ပြီးတော့ဘလို့လုပ်ပါမယ်ဆိုတဲ့အစီအစဉ်ကိုချပြတာလေတရားဝင်ချပြတာမျိုးမတွေ့ရဘူး။အလွတ်တဘောဟလာလာပေးလို့ရပါတယ်ဘလို့ထောက်ထားပြီးပါရင်ပေးလို့ရပါတယ်ဆိုတဲ့ပုံစံမျိုးထုတ်ပြန်တာကိုပဲတွေ့ရတဲ့အခါကျကျွန်တော်အမြင်အားဖြင့်တော့လုံးဝနော်မဲစင်းနဲ့ပတ်သက်ရင်အာရချေနှက်ဖွယ်အနေထားလုံးဝမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ပါအခုအချိန်ကတော့ဒီရွေးကောက်ပွဲနဲ့မိကန်လာတာနဲ့အများဒီမဲဆွယ်စည်းရုံးနဲ့ကာလအချိန်ဟုန်မြင့်ပြီးဆောင်ရွက်နေတာတွေ့ရပါတယ်အဲ့တော့ဒီဥဆောင်ပါတီကြီးဖြစ်တဲ့ဒီဟိုပြည်ဆိုင်ဒီပါတီကဥက္ကဋ္ဌကြီးကလည်းအခုဆိုလို့ဒီပူတဲ့ဥက္ကဋ္ဌဦးသေးဦးကလည်းဟင်္ဒရာမှာသွားပြီးတော့ရွေးကောက်ပွဲစည်းရုံးကြီးလုပ်နေပါတယ်ဒေါအောင်ဆန်းစုကြည်ဒီတိုက်ခံဘက်ကမြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကလည်းအခုဆိုလို့ရှိရင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်စည်းရုံးရေးခီးစဉ်တွေထွက်နေပါပြီအဲ့တော့ဒီလိုမျိုးဖြစ်သွားလို့သွားတဲ့နေရာမှာဒီမဲဆန္ဒရှင်အသီးသီးမှာပေါ့နော်ဒီဟိုပြိုင်ပန်ဝင်ရှင်ပြိုင်မဲ့ဒီတိုင်းရင်းသားပါတီလည်းရှိတယ်အခုတိုင်းရင်းသားနယ်မြေတွေမှာဖြစ်နေတဲ့ဥစ္စာတိုင်းရင်းသားပါတီအသီးသီးလည်းရှိတယ်နောက်ဒီဟိုဒီဒီမိုကရေစီရေးကိုအားပေးနေတဲ့ပါတီတွေလည်းရှိတယ်ပေါ့အဲ့တော့ဟိုမဲပြားသွားမယ်ဆိုပြီးလူကြီးကပြောနေကြပါတယ်ဥပမာဆိုတိုင်းရင်းသားဖွဲ့ကတိုင်းရင်းသားတွေပဲပေးမယ်ပေါ့နော်နောက်ဒီတချို့ကလည်းဒီတိုင်းရင်းသားထဲမှာပဲ NLD ထောက်ခံတဲ့လူတွေရှိတယ်တိုင်းရင်းသားထဲမှာပဲဒီပြည်ခိုင်ပြိုးပါတီနဲ့မဟာမိတ်တွေလည်းရှိတယ်ပေါ့အဲ့တော့ဆရာပြောဆရာရဲ့အတွေ့အကြုံလေးရပါတော့ဒီလိုမဲပြားသွားတဲ့မဲတွေကွဲသွားတဲ့ဟာနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပေးပါလားရှင
်ဟုတ်ကဲ့ကျွန်တော်မဲဘော်လေးနောက်ဆုံးဦးနုဆိုရလက်ထက်နောက်ဆုံးမဲထည့်ကြတဲ့အချိန်အဲ့ဒါ1960အဲ့တော့ကျွန်တော်တို့ကတော့16နှစ်လောက်ရှိပါဗျာအဲ့တော့အကုန်လုံးတော်တော်လေးမှတ်မိနေတဲ့သတင်းစာထဲမှာလည်းတွေ့ရတယ်။အဲ့မှာကျွန်တော်တို့သိရတာဟာဘာလဲဆိုရင်အဲ့တော့အလုံမြို့နယ်ပဲ။အလုံမြို့နယ်မှာဒီဘုံမှုကျုပ်ကျော်စွာရဲဘော်တော်ကြီးသူကတော့စည်းပုတ်ကလာနေတဲ့သူဝင်တယ်။သူကအမှန်လက်ပြည်သူကလည်းချစ်ပါတယ်။သူမဲသေးကြပေါ့ရမယ်လို့လည်းသူ့ဟာသူယုံကြည်တာ။ဒါပေမဲ့အဲ့ဒီမှာဥဆောင်ဝေဆိုတာတခင်ဆောင်ဝေကဘာသာစာပေါ့။ဦးနုရဲ့တန်ရှင်ဖတ်စာပလအဖွဲ့ကနေဝင်တယ်နောက်တယောက်ကဒီပူကျုပ်အကိုဦးအောင်တန်းသခင်အောင်တန်းကနေပြီးတော့ဝင်တယ်အဲ့သခင်အောင်တန်းကလည်းကပါမညာတန်းကနေဝင်တယ်အဲ့တော့ဝိုင်းပြောကြတော့ခင်တန်းအောင်တန်းသာဝင်ရင်မဲတွေကပြားသွားလို့ပြက်လုံးမဲ့ပြန့်သွားမယ်အဲ့တော့အဆင်မပြေနိုင်ဘူးဆိုတော့ဒါပေမဲ့ဘယ်သူမှမလျှော့ကြဘူးမလျှော့ကြတော့အဲ့မှာမဲပေးတော့မဲထည့်တဲ့အချိန်မှာဥနုပုံကြီးနဲ့စိတ်ပတိကြီးနဲ့ရှီဖလားရောင်ကောင်းပေါင်းကြီးနဲ့ဆိုတော့လေဒီဘလူတွေကအဲ့ဒါကြီးပဲကြည့်ပြီးတော့ထဲ့ကြတာတော်တော်များတယ်ဒါပေမဲ့တကယ်တကယ်ဟောဘူကျုတ်ကျော်စောချစ်တဲ့လူနဲ့ဥအောင်သန်းချစ်တဲ့လူလည်းရှိတော့မဲကပြန့်သွားတော့ဥအောင်သန်းတို့ကဟောဘူကျုတ်ကျော်စောတို့က30လောက်ပဲရတော့ဟောသခင်ဆောင်ကလေး40လောက်ရတော့အဲ့တော့သူတကယ်တကယ်ရသင့်တဲ့ဟာကိုမရကြပါနဲ့ဟောသခင်ဆောင်ဝင်က ဟိုအမှတ်ဖြစ်သွားတော့ပေါ့ဒါပေမဲ့62ခုနှစ်ကတော့အာဏာပြန်သိမ်းလိုက်တော့လည်းပြဿနာအများကြီးတော့မရှိဘူးပေါ့လေအဲ့တော့ကျွန်တော်တို့ဒီခေတ်မှာဒီလိုမျိုးမဲပြန်သွားတာတွေကတိုင်းသားဒေသမှာဆိုရင်ကျွန်တော်တို့ကဟိုတိုင်းသားပါတီရော NLD ရောပြည်ခိုင်ဖြိုးရောသူသီးပုဂ္ဂလရောဝင်တဲ့နေရာတွေအများကြီးရှိတယ်အဲ့ဒါလေးကအများကြီးစဉ်းစားစရာရှိတယ်လို့ကျွန်တော်ယူဆပါတယ်ဒီအချိန်တွေမှာလေဟိုအနိုင်ရတဲ့လူကအကုန်လုံးယူသွားမယ်ပုံပေါ့တမဲတိုင်တော့မှဒီအနိုင်ရရင်ယူသွားမှာပဲလေ
ဟိုဒေါ်ဆန်းစုကြည်သွားပြီးစီယုံရေးစစ်တဲ့ကာလမှာပေါ့နော်တိုင်းသားနေနေတယ်မှာနောက်ပိုင်းပေါ့သတိထားမိတာကလေဒီအနာရပါတီဘက်ကနေပြီးရောနောက်တက်မတော်ဘက်ကရောအဲ့ဒီနေရာတွေကိုတွန်းနေတာနဲ့ပတ်သက်ပြီးတော့ဒေါက်တာရံမျိုးသိအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်အမြင်ပေါ့ကျွန်တော်ပထမဆုံးသတိထားမိတာဒေါ်ဆန်းစုကြည်ကြားပြင်းနေဦးစီယုံရေးခီးစင်သွားတယ်ဒေါ်ဆန်းစုကြည်သွားပြီးသိမကြဘူးနော်ဒီကောက်ခွေးဦးစီးချုပ်ဘုံချုပ်မူကြီးမင်းအောင်လိုင်းကကြားပြင်းနေဦးသွားတယ်အဲသူကြီးပဲသွားတာမဟုတ်ဘဲနဲ့သူကတက်မတော်စေးအဖွဲ့ကိုပါသူကသူနဲ့အတူခေါ်သွားတယ်ခေါ်သွားပြီးတော့အနီးအနားမျိုးနယ်တွေကျေးရွာတွေကပြည်သူတွေကိုသူအခမဲ့ဆေးကုပေးတာမျိုးကိုလုပ်တယ်။အဲပြီးတော့နောက်ပိုင်းမှာဒီပအိုးဒေသကိုပါဟလာကာကွယ်ဥစည်းချုပ်ကသွားတယ်။သွားပြီးတော့ဆေးအဖွဲ့ကလည်းပဲဟိုကာကွယ်ဥစည်းချုပ်နဲ့အတူလိုက်ပြီးတော့ပအိုးဒေသမှာလည်းအဲ့လိုအခမဲ့ဆေးကုတာပေးတာတွေကိုလုပ်တယ်။အဲ့တော့ကျွန်တော်အဲ့ဒီသတင်းတွေကိုတွေ့ရတဲ့အချိန်မှာကျွန်တော်ဘယ်လိုခံစားရလဲဆိုတော့ဒီဥစ္စာဟိုမဲဆွယ်စည်းရုံးနဲ့သဘောနဲ့များနည်းနည်းဆက်ဆက်နေမလားလို့စဉ်းစားမိတာလေးတွေရှိတယ်။အဲ့တော့တစ်ဖက်ကကြည့်လို့ရှိရင်လည်းဥမာအဖြစ်မနေ့ကဆိုရင်ကျွန်တော်အမြင်အဖြစ်ဟိုတမနာကကျွန်တော်တို့အင်းလေးကံကိုသွားတယ်အဲ့တော့အင်းလေးဒေတာမှလည်းကြည့်မယ်ဆိုလို့ရှိရင်အဲအင်းတိုင်းရင်းသားပါတီတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အပြည်ခိုင်ပြိုးပါတီနဲ့ဂျာမန်အားပြိုင်မှုတွေကတော်တော်လေးကိုပြင်းထန်နေတဲ့အနေအထားမျိုးရှိတယ်အဲ့ဒီအခါကျတော့အဲ့ဒီလိုအားပြိုင်မှုပြင်းထန်တဲ့ဟလာတိုင်းရင်းသားဒေတာကမဲဆန္ဒနေတွေကိုဟလာဟိုတမနာတို့ကာကွယ်ဦးစီးချုပ်တို့ကသွားပြီးတော့ဟိုအာဏာရပါတီနဲ့ဟလာဟိုအာဏာရပါတီနဲ့မဟာမိတ်လုပ်ထားတဲ့တိုင်းသားပါတီတွေမဲရဖို့များလုံနေသလားလို့ကျွန်တော်ကတော့နည်းနည်းတန်တရားဖြစ်မိတယ်ဒါပေမဲ့တွေးနေရတဲ့အနေအထားတွေအရာကြည့်မယ်ဆိုရင်လည်းပဲအဲ့ဒီလိုဘက်ကိုနည်းနည်းရိမ့်ညိုင်နေတာကိုတွေ့ရတယ်အဲ့ဒီအခါကျတော့ကျွန်တော်အမြင်အဖြစ်တော့ဥမာတမနာအနေနဲ့ဟလာဟိုတမနာတဦးရဲ့တာဝန်နဲ့လုပ်ပိုင်ခွင့်အရာအဒီဒေတာဖွံ့ဖြိုးရေးအတွက်ကိုတွားတယ်လို့အကြောင်းပြနိုင်တယ်လို့အတမတော်ကောက်ွယ်ဦးစီးချုပ်အနေနဲ့လည်းပဲဟလာသူ့ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်ရဒီဒေတာအတွင်းဖွံ့ဖြိုးတိုးတက်ရေးနဲ့ဟလာဟိုဒီဒေတာအတွင်းမှာဒီအရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးပုံမကောင်းမွန်ရေးအတွက်တွားတယ်လို့အကြောင်းပြနိုင်တယ်ဒါပေမဲ့တကယ်တမ်းကတော့ဒီခီးစဉ်တွေဟာနော်ရွေးကောက်ပွဲကာလနဲ့အရန်ကိုနှီးကပ်နေတယ်နောက်ပြီးတော့ရွေးကောက်ပွဲမဲဆွယ်စီယုံရေးကာလမှာဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်အမြင်အဖြစ်တော့ဒါဟာအာဏာရပါတီနဲ့နော်အာဏာရပါတီနဲ့မဟာမိတ်လုပ်ထားတဲ့တိုင်းရင်းသားပါတီတွေဘက်ကိုဟိုမျက်နှာမူတဲ့ပင်းတဲ့ခီးစဉ်တွေလို့ရေပူရသုံးသပ်နိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဟုတ်ကဲ့ပါ။နောက်ဆရာဟိုကဒေါ်ဆန်းစုကြည်ခီးစဉ်တွေပေါ့နော်အခုလောလောဆယ်ကြားသိနေရတာဒီဥမာကချင်ပြည်နယ်မှာဆိုမနှောခွင်းကိုဟိုပိတ်ထားတော့ခတ်ထားတာတို့ဘာလို့ဖြစ်တဲ့ကိစ္စတွေပေါ့နော်နောက်ပြီးတော့ဒေါ်ဆန်းစုကြည်ခီးစဉ်တွေမှာလည်းလေရင်ခီးစဉ်တွေဘာတွေအဆပေါ့တော်တော်လေးကတိကောက်ဖြစ်တယ်လို့ကြားရပါတယ်အဲ့တော့ဟိုဆရာအနေနဲ့ပေါ့နော်ဒီလိုမျိုးလေရင်ခီးစဉ်တွေဘာတွေတုံးဟိုသွားတယ်ဆိုတဲ့နေရာမှာဒါရံပုံငွေကအတော်လေးလိုပါတယ်အဲ့တော့ဒီရွေးကောက်ပွဲရံပုံငွေဆိုတာလေပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းအမတ်လောင်းတယောက်ကိုပေးဟိုကန့်တတ်ထားတာသိန်းတရာပဲရှိတဲ့ခါကျတော့ဒီဒေါ်ဆန်းစုကြည်အနေနဲ့အဲ့ဒီအခက်အခဲတွေညာရင်ဆိုင်နိုင်ရမယ်လို့ဆရာဘယ်လိုများယူဆပါလဲ
ရှင်မော် तू ဟိုဟ ோம் လင်းတစ်ခေါက်သွားတယ်ဟ ோம் လင်းကလည်းပြန်လာတယ်ဟ ோம் လင်းပြန်လာရံပုံကနေပြီးတော့ဒီခန်းတီကိုသွားတယ်အဲ့ရံပုံကနေခန်းတီသွားတော့ခန်းတီလေရင်ခီးစင်တွေအကုန်လုံးဟိုပေါ့ဖြတ်ထားတယ်အဲ့ဖြတ်ထားတော့ तू ကရာ
သီဥတုကြောင့်များပါလ
ားအဲ့ရာသီဥတုကြောင့်ဖြစ်မှာပေါ့ဒါပေမဲ့ तू ကလည်းမသွားမဖြစ်သွားရမှာဘူး तू ကအကြောင်းပြချက်တွေအများကြီးရှိတာပေါ့အဲ့တော့သွားမယ်ဆိုတော့ तू ကလေရင်စီလုံးနှားသွားရတယ်အဲ့စီလုံးနှားသွားရင်ဒီစီးစိတ်ကအရန်ကြီးတယ်လေအဲ့တော့ကြံတဲ့လူတွေကဝိုင်းဝပပိုးတဲ့အချိန်မှာဆိုရင်တော့ဘယ်လိုဖြစ်မှာတော့မသိဘူးပေါ့တရားကဒီရွေးကောက်ပွဲအသုံးစရိတ်ထက်ကအများကြီးကြီးသွားတာပေါ့အဲ့တော့ပြီးတော့ဒီအချင်းပြည်နယ်မှာလည်းခုနပြောတယ်လို့ပေါ့မနှောခွင်းပိတ်တော့ပြီးကကွင်းနေရှင်းရတယ်အဲရှင်းရင်လည်းရှင်းလင်းစရိတ်ဒီတော့ဒီကွင်းစရိတ်ဒီအများကြီးရှိမှာပေါ့အဲ့တော့ဒီရွေးကောက်ပွဲကိစ္စကတော့အမှန်အရေးကြီးတဲ့အခြေအနေမှာဆိုရင်ဒီခုနပြောလို့ပြီးရင်စည်ရင်စစ်မယ်စ ซินซินดีลูโปเปลุยาละอะอายရှိတယ်လေအဲ့တော့ဒီရန်ကုန်မှာကြာတော့မာဘာသာကြာတော့လဲ तू อ่ะဒီအကွင်းကြီးကို तू ပေးလိုက်တယ်ဒီမိုးလုံးလေးလို့
तू
အဲ့အားကစားကွင်းကြီးကိုပေးလိုက်တယ်အဲ့တော့အားကစားကွင်းကြီးပေးလိုက်တာဘာလို့ပေးလို့ရလဲเนาะအဲ့တော့ဒါရွေးကောက်ပွဲအချိန်နေမှာအချိန်တော့ဆရာရံမျိုးသိမ့်ပြောတယ်လို့ပဲသူတို့ဘာကြောက်ဒီအချိန်နေမှာရှင်းလင်းပွဲတွေလောက်ရလဲနောက်တော့သူတို့ကဘာလို့မဲမပေးပါနဲ့မဲပေးပါနဲ့ဆိုဟိုအခုလောလောဆယ်ပေါ့ဥရိယာဖုန်းကြီးတွေမဲမပေးရအောင်ဆိုဒီမဲနဲ့ပတ်သက်ပြီးတော့ဒီတိုင်းရေးပြည်ရေးပေါ့လေကိစ္စတွေကိုသူတို့တတ်နိုင်နေရပါဝင်မပတ်သက်ရဘူးလို့ဆိုရတာပေါ့လေသဘောကအဲ့သဘောမျိုးရှိနေတော့ကျွန်တော်တို့အနေနဲ့ကလေဒါအများကြီးစဉ်းစားစရာကြီးရှိတာပေါ့
ပြီးခဲ့တဲ့ဂျာတာမင်းနေရပေါ့နော်ဒီမဘာသာအဖွဲ့ကြီးကနေပြီးတော့အင်းစိန်မှာဒိဋ္ဌာရှင်လင်းပွဲလုပ်ပါတယ်အဲ့တော့အဲ့ဒိဋ္ဌာရှင်လင်းပွဲလုပ်တဲ့နေရာမှာသူတို့မဘာသာအဖွဲ့ကြီးရဲ့မူဝါဒအရာဒီလိုမျိုးမဲဆွဲစည်းရုံးတွေလုပ်ဖို့မရှိပါဘူးတဲ့ဒါတူးချင်းဟိုတပါးချင်းစီရဲ့ကိုပိုင်အယူဆနဲ့ကိုပိုင်ထောက်ခံချက်နဲ့လုပ်ကြတာပါပဲလို့ရှင်းလင်းသွားပါတယ်အဲ့တော့ဒီအခုဟိုဒီဒီသူနာကွင်းမှာလုပ်မဲ့ဒီကွင်းဟိုစကွင်းပေးလိုက်တယ်ဆိုတဲ့ကိစ္စကလည်းဒါကတော့ဘယ်လိုခေါ်မလဲဟိုအာနာပိုင်အဖွဲ့အစည်းတွေပေါ့လေဒီလက်ရှိအစိုးရအနေနဲ့ခွင့်မပြုရင်တော့လေဒီသူနာမိုးလုံးလေးလုံးကွင်းကြီးမှာထောက်ခံပွဲကြီးအကြီးအကျယ်ဒီမျိုးဆောင်ဥပဒေထောက်ခံပွဲကြီးအကြီးအကျယ်ကျင်းပဖို့အခြေအနေတော့မရှိနိုင်ဘူးပေါ့လေအဲ့တော့တစ်ဆက်တည်းမှာပဲဒီတိုင်းရင်းသားဒေသကြီးပြန်ပြောကြရအောင်ပါနော်ဒီတိုင်းရင်းသားဒေသတွေမှာကျွန်တော်တို့ရဲ့သတင်းတောင်တွေအဲ့ဒီရောက်နေပါတယ်တိုင်းရင်းသားဒေသတွေမှာဒီမဲဆယ်စီယိုကြီးနဲ့ပတ်သက်ပြီးတော့တော်တော်လေးအခက်အခဲတွေဖြစ်နေတာကြားရပါတယ်အဲ့တော့ဒီတိုင်းရင်းသားဒေသတွေမှာရှိတဲ့ဒီမဲဆန္ဒရှင်တွေအနေနဲ့တော့ဝေခွဲလို့မရတဲ့ဟာတွေပေါ့နော်သူတို့ကဟိုဒီဒေါအောင်ဆန်းစုကြည်ကိုလည်းလေးစားတယ်မြန်လို့တယ်ပြီးတော့အပြုတ်အင်ပြောင်းတယ်လည်းလိုချင်တယ်ဒါပေမဲ့သူတို့မှာဒီဩဇာလွှမ်းမိုးတဲ့အဖွဲ့အစည်းတွေရှိတယ်ဒေသခံအဖွဲ့အစည်းတွေရှိတယ်သူတို့ဟိုကိုယ်တိုင်လည်းအဲ့ဒီမှာရောက်နေဆိုအကြောက်တရားလေးတွေရှိနေရဆိုတာဟိုကြားနေရပါတယ်အဲ့တော့ဒေါက်တာရံမျိုးသိန်းအနေနဲ့ဒီတိုင်းရင်းသားဒေသတွေရဲ့ဒီမဲဆန္ဒရှင်တွေဟိုဝေခွဲမရဖြစ်နေတာလေးနဲ့ပတ်သက်ပြီးတော့ဘယ်လိုများယူဆပါလဲရှင
်ကျွန်တော်မြင်ကတော့တိုင်းရင်းသားဒေသတွေမှာအမခုနပြောသလိုပဲအကြောက်တရားတော့အရင်မြင်တယ်မှာသူတို့မှာကြောက်ရမဲ့เนาะအဖွဲ့အစည်းတွေရှိတယ်ကြောက်ရမဲ့လူပုဂ္ဂိုလ်တွေရှိတယ်။နောက်သူတို့ကိုယ်တိုင်ကလည်းပဲเนาะအင်မတန်မှယူသားတယ်တိုင်းရင်းသားတွေက။ယူသားပြီးတော့သူတို့ဟာသူတို့ဟိုအသိအမြင်နဲ့ပတ်သက်ရင်လည်းအားနည်းတဲ့အပိုင်းတွေရှိတယ်။အဲ့ဒီအခါကျတော့အဲကျွန်တော်မြင်အားဖြင့်ပေါ့လေတိုင်းရင်းသားဒေသတွေမှာเนาะတိုင်းရင်းသားပြည်သူလူထုရဲ့စံတအမှန်ကိုဖော်ထုတ်နိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်လာဖို့ဆိုရင်ကျွန်တော်မြင်အားဖြင့်ဒီအစိုးရကိုရွေးကောက်ပွဲကော်မရှင်ကိုเนาะတက်မတော်ကိုနောက်အခြားအဖွဲ့အစည်းတွေတိုင်းသားဒေသမှာရှိတဲ့အခြားအဖွဲ့အစည်းတွေရောလူပုဂ္ဂိုလ်တွေရောဟာဘယ်မလိုက်ဖင်းနေเนาะဝင်းရံမှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။ဥပမာအဖြစ်တိုင်းသားဒေသတွေမှာဆိုရင်အရက်ဖက်အဖွဲ့အစည်းတွေကလည်းအတိုင်းအတာတစ်ခုတည်းအားကောင်းလာတယ်။အဲ့ဒီအခါကျတော့ဒီအရက်ဖက်အဖွဲ့အစည်းတွေရဲ့เนาะဆောင်ရွက်နိုင်တဲ့နေပယ်ကိုတိုင်းသားဒေသတွေမှာချက်ထွင်နိုင်မှုလိုအပ်တယ်လို့မြင်တယ်။အဲ့ဒီအရက်ဖက်အဖွဲ့အစည်းတွေရဲ့ရွေးကောက်ပွဲမှာဆောင်ရွက်နိုင်တဲ့အခန်းကဏ္ဍကျယ်လာလေလေကျွန်တော်အများအဖြစ်တော့တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတလာမယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကကျွန်တော်အများအဖြစ်ပြောရရင်တိုင်းရင်းသားဒေသတွေမှာဆရာခွန်းကပြောတဲ့မဲပြားတာနဲ့ဆက်ဆက်ပြီးပြောရင်ဥမာရှမ်းပြည်နယ်မှာဆိုရင်ကျွန်တော်ကြည့်လိုက်တဲ့အခါကျတော့မဲဆန္ဒနဲ့အများစုမှာဘယ်လိုဖြစ်လဲဆိုတော့ဥမာပြည်ခံပြိုးပြိုင်မယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြိုင်မယ်နောက်ရှမ်းပါတီနှစ်ပါတီပြိုင်မယ
်
အဲ့ဒီအခါကျတော့လေးပါတီဖြစ်တဲ့ခါကြတော့ကြည့်လိုက်လို့ရှင်မဲပြားဖို့လားလားအရန်ကိုများနေတယ်အဲ့ဒီလိုမဲပြားပြီးတော့ကျွန်တော်အမြင်အားဖြင့်ပေါ့လေအဲလက်ရှိအာဏာရပါတီကပြန်ပြီးအနိုင်ရသွားတာမျိုးတွေမဖြစ်ဘူးလို့ကျွန်တော်ပြောလို့မရဘူးအဲ့ဒီခါကြတော့ကျွန်တော်အမြင်အားဖြင့်တော့ဒီမိုကရက်တစ်အင်အားစုဘက်မှာနော်ဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုတချောင်းတကာတာတရားတဖို့ဆမ်းမဲ့ဖြစ်ဖြစ်ပေါ့တီးခြားအစီအစဉ်လေးတွေရှိဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်ကွာမြို့နယ်လိုက်ပဲဖြစ်ဖြစ်ခရိုင်လိုက်ပဲဖြစ်ဖြစ်အဲ့ဒီလိုတင်းချအစီအစဉ်လေးတွေ ਨੇ ငါတို့မဲမပြောင်းအောင်ဘယ်လိုလုပ်မလဲမဲမကွဲအောင်ဘယ်လိုလုပ်မလဲငါတို့အကောင်းဆုံးရလတ်ထွက်အောင်ဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်မျိုးတွေရှိမှနောက်တိုင်းရင်းသားပြည်သူလူထုကိုလည်းပဲနော်အကြောက်တရားတွေကင်းလွတ်တဲ့မဲတပြားပေးနိုင်မှုနောက်ပြီးတော့အဲ့ဒီသူတို့ပေးလိုက်တဲ့မဲဟာဘယ်ပါတီဘယ်ပုဂ္ဂိုလ်ပေးလိုက်တယ်ဆိုတော့ဘသူမှမသိနိုင်ဘူးဆိုတာကိုကျွန်တော်အများအားဖြင့်အားလုံးကဝိုင်းပြီးတော့ပညာပေးဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်မိပါတယ်
ဟုတ်ကဲ့ပါဒီအဲ့တော့ရွေးကောက်ပွဲဒီဟိုလူလူကိုပေါ့မဲဆန္ဒရှင်တွေကိုပညာပေးနေတဲ့ဒီရှိပါတယ်အများကြီးပဲ NGO တွေလည်းပေးနေတယ် CSO တွေလည်းပေးကြတယ်အဲ့လိုမျိုးဒီအစိုးရအနေနဲ့လူမဲဆန္ဒရှင်တွေကိုပညာပေးတဲ့အပိုင်းမှာရောဆရာဘယ်လိုသုံးသပ်လို့ရလဲအားရပါရရှိရလားဆရာ
အဲတကယ်တကယ်တော့ပေးတာတော့အများကြီးပဲပေးတော့ CSO တွေလည်းတက်ပါတယ်ဒါပေမဲ့ CSO တဲမှာကချုပ်ကအဲ့ဒီရွေးကောက်ပွဲပညာပေးဖို့သွားတက်ရင်ဒီ CSO တွေထုတ်ပြတဲ့အရာတွေပါရရှိတယ်အဲသူတို့က ဟောနည်းနည်းလေးမှားနေ CSO ကသူကလာတဲ့ခါကျရင်ဥပမာနိုင်ငံတကာ CSO ဆိုရင်သူတို့ကရွေးကောက်ပွဲနဲ့မပတ်သက်ရဘူးဘာညာပြောတော့သူတို့မပတ်သက်ရအောင်ဆိုသူတို့ဒီပညာပေးကိစ္စသွားလုပ်ရင်တောင်မှသူတို့နဲ့မဆိုင်ဘူးအဲ့ဒါသွားလုပ်မိရင်သူတို့ကိုအလုပ်ထုတ်တယ်အဲ့လိုမျိုးတွေဖြစ်လာတော့ကဘာလို့မဆိုကြောက်ကြတာလေခုနဒီဟောဒေါက်တာရံမျိုးသိန်းပြောတယ်လို့ပဲလူအကုန်လုံးကပညာပေးရမယ်အသိပေးရမယ်အသိပေးရတော့အဲ့ဒီအသိပညာလေးကကျွန်တော်တို့ကဟိုမှာ9နှစ်စာပါလေဟိုအရင်ကနေစလာတယ်9နှစ်လုံခဲ့တဲ့9နှစ်ကတို့ကတော့ရေကောက်ပွဲစဝင်တော့မဖြစ်ဆိုရင် NLD ရဖြစ်เนาะပြည်ခိုင်ဖြိုးဖြစ်ဘယ်ပါတီဖြစ်ဖြစ်ပေါ့သူတို့ကအဲ့ဒီဟာလေးကိုဟာပြည်သူလူထုကိုသိအောင်လို့သူတို့လှုပ်ရှားမှုလေးတွေသူတို့ကိုယ်တိုင်ကစလုပ်ထားရမယ်အဲ့တော့ပါတီတွေကငြိမ်းနေငါတို့ကတော့နိုင်မယ်ငါတို့ကဒီလူကြီးတယောက်မျက်နှာနဲ့နိုင်မယ်ဆိုတဲ့ဟာမျိုးနဲ့ဒီတိုင်းမနေနေပေါ့ဟာနီးမှာထလုပ်တဲ့ဟာမျိုးဒီအများကြီးတွေ့ရတယ
်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်မှုအားနေတယ်လို့ဆရာပြော
ချင်တာပေါ့
ဟုတ်ပါဘောဆရာရမျိုးသိအနေနဲ့ရောဒီပြင်ဆင်မှုအားနေတာနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်လို့ရပါလဲရှင်ဥမာခေါင်းဆောင်ကောင်းတယောက်ရထားပြီးငါတို့ကတော့ပူစရာမလိုဘူးလူထုထောက်ခံမှုကတော့အကြီးအကျယ်ရထားပြီးဆိုပြီးတော့ဟိုတခြားပါတီဝင်တွေအနေနဲ့ပေါ့စိတ်အေးလေစိတ်ချလက်ချနေနေကြတယ်ဆိုပြီးသုံးသပ်တာတွေလည်းကြားနေနေရလို့ပါဆရာအဲ့တော့ဆရာအနေနဲ့ရောဘယ်လိုများသုံးသပ်ပါလဲရှင
်ဒီဒီမိုကရက်တစ်အင်အားစုတွေဘက်ကထောက်လျှောက်ပေါ့လေသူတို့ကကိုယ့်ကိုယ်ကိုအထင်ကြီးနေတယ်လို့ကျွန်တော်ကခံစားရတယ်။နောက်ပြီးတော့ပြိုင်ဘက်ကိုသူတို့ကရှော့တွက်တယ်။ဟု
တ်ကဲ့ပါ
။တကယ်တမ်းသူတို့ရဲ့ပြိုင်ဘက်ကတော့သူတို့ဘယ်တော့မှရှော့မတွက်ဘူး။နောက်ပြီးတော့ကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့ဥပမာလက်ရှိပေါ့လေ။ဥပမာအာဏာရပြည်ခိုင်ပြိုးပါတီနဲ့ဒီမိုကရက်တစ်ပါတီတွေအားပြိုင်နေနေရမှာ။ကျွန်တော်တို့ကအာဏာရပြည်ခိုင်ပြိုးပါတီကဒီမိုကရက်တစ်ပါတီတွေဘာလုံးနေလဲ၊ဘာကင်နေလဲ၊ဘာစီစဉ်နေရှိလဲဆိုတော့အားလုံးသိ။ဒါပေမဲ့ကျွန်တော်တို့ဒီမိုကရက်တစ်ပါတီတွေကအာဏာရပြည်ခိုင်ပြိုးပါတီကဘာတွေလုပ်နေလဲဘာစီစဉ်နေရှိနေလဲဆိုတော့အမှန်တိုင်းမသိဘူးအဲ့ဒီခါကျတော့အဲ့ဒီမဟာဝါအားပြိုင်မှုမှာဒီမိုကရက်တစ်အင်အားစုတွေကနောက်တလန်းရောက်တယ်လို့ဖြစ်တယ်အဲ့ဒီတစ်ချိန်တည်းမှာပဲဒီမိုကရက်တစ်အင်အားစုတွေဘက်ကဘာလဲဆိုတော့ကျွန်တော်အများအဖြစ်မပွင့်လင်းပြောရင်ဒေါ်အောင်ဆန်းစုကြည်ဒေါ်အောင်ဆန်းစုကြည်ရဲ့ဟလာပြည်သူလူထုထောက်ခံမှုဒေါ်အောင်ဆန်းစုကြည်ပေါ်မှာနောက်ဒေါ်အောင်ဆန်းစုကြည်ရဲ့အရှိန်ဝါဓာရီကိုအားကိုမှုအမေခိုးပြုတ်မှုဟာလိုတည်တဲ့အရန်ကိုပို့နေတယ်လို့ကျွန်တော်ကမြင်တယ်ကျွန်တော်အမြင်အပြင်ဆရာဒေါက်တာခင်မောင်ညိုပြောသလိုမျိုးရွေးကောက်ပွဲကိုပြင်ဆင်တဲ့နေရာမှာဟလာဒေါ်ဆန်းစုကြည်တည်ရှိမှုကိုကျွန်တော်တို့ခဏဘေးဖယ်ပြီးတော့စနစ်တကျဒေါ်ဆန်းစုကြည်မပါဝင်တဲ့ဟလာရွေးကောက်ပွဲအောင်နိုင်ရေးပြင်ဆင်မှုမျိုးကိုစနစ်တကျစီမံချက်ချပြီးလုပ်တင်တယ်လို့ကျွန်တော်ကမြင်တယ်
ဟုတ်ကဲ့ပါဆရာအဲ့ဒေါံဆန်းစုကြည်ကအခုဟိုစီဝေးခီးစင်နေထွက်နေတဲ့နေရာမှာလူပြည်သူလူထုကိုအုံနဲ့ကျင်းနေပေါ့နော်တခါတခဲနဲ့ထောက်ခံကြတာတွေ့ရပါတယ်အဲ့တော့ဒေါံဆန်းစုကြည်ကိုဟိုမမြင်ဘူးလို့လာကြည့်တွေ့ပူးကျင်လို့လာကြည့်တဲ့လူတွေလည်းပါမှာပေါ့နော်ဆရာအနေနဲ့ဟိုရခိုင်တော့အဖြစ်ဘလောက်ဘလောက်ရှိတယ်ဒီ NLD ပါတီကိုတကယ်ပဲထောက်ခံတဲ့လူထုကအများစုလားဒါမှမဟုတ်လို့ဟိုစူးစမ်းကျင်တဲ့စိတ်နဲ့လာကြည့်တဲ့လူကအများစုလားဆိုတာဆရာဘယ်လိုများသုံးသပ်လို့ရလဲရှင
်လာကြည့်တဲ့လူတွေတဲမှာတော့နော်50 50ကတော့ဒါလိုမျိုးရှိမယ်လို့ထင်တာပေါ့ဒါပေမဲ့အပြင်မှာလည်းတကယ်လည်းလာမကြည့်ဘူးနဲ့ထောက်ခံတဲ့လူကလည်းအများကြီးရှိမှာပါ။ဘာကြောင့်လဲဆိုရင်ညမာပြည်ကလည်းအပြောင်းလဲအရန်လိုချင်တယ်။နောက်တော့ဒေါ်စုကလည်းသူပြောရတယ်ဒါဒုတိယပင်လုံပဲပေါ့။အဲပင်လုံညီလာခံလုပ်တဲ့ပုံစံမျိုးကတိုင်းရင်းသားတွေနဲ့ဒီပြည်သူတွေနဲ့ချစ်ကြည်သွားပြီးတော့ပါတီတွေအားလုံးချစ်ကြည်သွားတဲ့ပွဲမျိုးကိုဒီခါမြင်ရမယ်လို့ယူဆကြတယ်အဲ့တော့ဒီတူကလည်းထောက်ခံတဲ့လူကတသက်ရှိမှာပါသို့တော့လာကြည့်တယ်ဆိုတဲ့ဟာကျွန်တော်တော့ရာဂိုင်နှုံးပြေမယုံကြည်ဘူးအများစုကတော့လာကြည့်တယ်လာတွေ့တယ်လက်ဆွဲနှုတ်ဆက်ခြင်းနဲ့စကားပြောခြင်းတော့စုကိုကြည့်တွေ့ခြင်းတဲ့လူကအများစုလို့ထင်ပါတယ်ဒီနိုင်ငံရေးနဲ့အများကြီးဆိုင်ညီမဆိုင်ပါပေါ့လေ
မြင်ပါတယ
်ဟုတ်ကဲ့ပါဆရာအခုဒီရေကောက်ပွဲကလည်းတော်တော်လေးနှီးကန်လာပါပြီအဲ့တော့ဒီစီယုံရေးခီးစဉ်တွေကိုဆရာသုံးသပ်ကြည့်လိုက်ပါနော်အခုဒီပြည်ပြည်ခိုင်ပြိုးပါတီရဲ့စီယုံရေးကိုတော့ကျမတို့တိတ်မမြင်ရတယ်လို့ပေါ့ဖြစ်နေတာပေါ့နော်အဲ့တော့အဲ့ဒီဒီစီယုံရေးဒီခီးစဉ်တွေမှာဆရာအနေနဲ့အားရကျေနပ်မှုရှိလားဆရာဥမာဒီဒီမိုကရေစီဘက်တော်သားတွေပေါ့ပြည်ပြည်ကြောင်းလေးလိုလားတဲ့အဖွဲ့တွေနဲ့ဒီလက်ရှိအာဏာရပါတီဒီရဲ့ဒီစီယုံရေးခီးစဉ်တွေနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုများမြင်ပါလဲရှင်
တကယ်တကယ်တော့ကျွန်တော်တို့ဥပမာဖြင့် NLD ကထွက်တဲ့စဉ်ဦးတင်ဦးနဲ့ဒေါ်ဆန်းစုကြည်နှစ်ယောက်ပေါ့။ဟောဒီဌာနချုပ်ကလည်းနည်းနည်းပါပြောတယ်ဒီလောက်ပဲရှိတယ်။တကယ်တော့ကျွန်တော်တို့ကနေရာဒေသအတော်များများမှာကိုယ့်ရဲ့ခေါင်းဆောင်လေးတွေတွေ့ပြီးတော့ပြောကြဆိုကြဟာတွေမရှိကြအောင်လေ။အဲ့တော့မရှိတဲ့ဟာလည်းအကြောင်းမျိုးမျိုးကြောင့်မရှိတာပေါ့။အဲ့ဒါလိုပဲဟောပြည်ခိုင်ဖြိုးကလူတွေလည်း ဟိုဒေတာတွေမှာတော့သူတို့ပြောတာတော့မရှိဘူးဒါပေမဲ့ဟိုတိမ်တက်တိမ်ဆင်းကတော့လောက်ကြပါတော့တတိပုဂ္ဂလတော်ညူသင်းတို့လည်းလောက်ကြတယ်ဟောကျွန်တော်တို့ဒီဘဘဲသားမှာဆိုလဲလာတော့ဒီမဲဆွယ်စည်းုံလာလေးတွေသူစာရွက်လေးတွေဝေးလာရှိတတိပုဂ္ဂလရောပြခိုင်ပြိုးရော NLD ကလာလာရှိတယ်ဒီလောက်တော့ရှိတယ်အဲ့တော့သူတို့အနေနဲ့ကတော့ဒီကျွန်တော်တို့အရင်ခက်ကလို့ပေါ့လေဒီနေရာဒေတာအတိုင်းမှာဟောပြောမှုတွေအမှန်တော့နည်းတယ်လို့ကျွန်တော်ယူဆတယ်ကျွန်တော်တို့ငငယ်တုန်းကဆိုရင်မက်ဆေ့စီးအောင်မယ်ဆိုလာပြီးသူတို့ပြောကြတယ်ပြောကြရင်အမှန်တော့ကောင်းပါလေနောက်အခုလို့တယ်လီဗီရှင်းကလည်းမပြောနောက်တော့တယ်လီဗီရှင်းကပြောတဲ့ဟာကလည်းဟိုအသေးကြီးပြောရတယ်လို့ဖြစ်နေလေဟိုကြောက်ကြောက်ကြောက်ကြောက်နဲ့ပြောတာဘာကြောက်လဲဆိုရင်သူတို့ဒီခေါင်းဆောင်တွေငိုတဲ့တယ်လီဗီရှင်းကရိုက်ဖူးတယ်လည်းမဟုတ်သူတို့ပြောနေတဲ့ဟာကိုသက်သက်ကိုယ့်ကိုရိုက်ပဲကိုယ့်ကိုပေးရတာမဟုတ်ဘူးလေအဲ့ဒီမှာသွားရိုက်ပြီးတော့ပြောရတယ်ဆိုတဲ့ဟာလေးကလည်းတိတ်ဆင်မပြေလို့ကျွန်တော်ထင်တယ်တိတ်ဟော ordering ဘောကာ motive move မရှိဘူးပေါ့အဲ့တော့ပြည်သူကဘယ်လိုမှဆွဲမဲ့စရာလည်းမရှိဘူးတွေ့ရတယ်အဲ့ဒါကြောင့်ဒီ message စီးရုံတာကိုကြောင်းပြောရင်တော့ကျွန်တော်ကတိတ်ပြီးတော့အဆင်မပြေဘူးလို့ထင်တယ် debate တွေလည်းမရှိဘူးလို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ပါအဲ့တော့ debate ဆိုတော့တခြားနိုင်ငံတွေမှာတော့ debate တွေရှိတာပေါ့နော်ဥမာဒီအနာယပါတီနဲ့ဖြစ်ဖြစ်တိုက်ခန့်ပါတီနဲ့ဖြစ်ဒီစကေလူပွဲတွေစကေစစ်ထိုးပွဲတွေရှိတာပေါ့နော်ကျမတို့ဒီမြန်မာနိုင်ငံမှာတော့အဲ့အရာတွေလုပ်ဖို့အများကြီးလိုသေးတယ်လို့ထင်ပါတယ်ရှင်အဲ့တော့ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခင်မောင်ညိုနဲ့ဒေါက်တာရန်မျိုးသိန်းကိုအများကြီးကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ပါ
ကျွန်တော်လည်းကျေးဇူးတင်ပါတယ
် VOA ရဲ့ရွေးကောက်ပွဲစကဝိုင်းကိုတင်ဆက်ပေးခဲ့တာပါရှင် VOA ကနေကဏ္ဍပေါင်းစုံကိုထုတ်လွှင့်နေပါတယ်ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတယ်တေးတချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါခူကြံနေတဲ့အချိန်တွင်တည်င်းအချင်းချုပ်ကိုကိုကျော်ကျော်တိုင်းကတည်းကပြောပြပေးပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကဆေးရုံကိုအမေရိကန်တပ်ဖွဲ့တွေစနေနေ့မှတိုက်ခိုက်ခဲ့ပြီးတဲ့နောက်ဂျနီဗာသဘောတူစာချုပ်အရတီးခြားလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ကနေစုံစမ်းစစ်ဆေးဖို့နယ်စည်းမထဆရာဝန်များအဖွဲ့ MSF ကတောင်းဆိုပါတယ်ဆေးရုံတွေကိုပုံကျဲတိုက်ခိုက်လို့ဝန်တန်းတွေလူနာတွေတည်ဆုံရတဲ့ဖြစ်ရပ်ကိုရည်ရွယ်ချက်နဲ့လုပ်တော်မဟုတ်တဲ့မတော်တဆဖြစ်ရပ်ဒါမှမဟုတ်မာရီမှုတစ်ခုအဖြစ်လောက်သတ်မှတ်တာမျိုးလက်ခံနိုင်ပွဲရာမရှိဘူးလို့ MSF ရဲ့အပြည်ပြည်ဆိုင်ရာဥက္ကဋ္ဌဂျိုအန်လူကဒီကနေ့သတင်းတောက်တွေကိုပြောပါဗျ။ဆီးရီးယားနိုင်ငံအနောက်ပိုင်းမှာဒီကနေ့လဲဆီးရီးယားဆူယောက်ကိုလူလာတဲ့မြေပြင်တပ်ဖွဲ့ရဲ့တိုက်ခိုက်မှုတွေနဲ့အတူရုရှားတို့ကလေကြောင်းကနေတိုက်ခိုက်တယ်လို့ဆီးရီးယားအရေးတကြွလှုပ်ရှားသူတွေကပြောပါဗျ။ဆီးရီးယားနိုင်ငံတွင်ရုရှားတို့ရဲ့သတင်းတပတ်ကြားတိုက်ခိုက်မှုတွေပေါ်ဝေဖန်မှုတွေထပ်ပေါ်ပြီးနောက်ပိုင်းရုရှားတို့ဘက်ကလည်းအမေရိကန်တူရကီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့စဉ်းစားနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်မှုတွေကိုလည်းဆက်လုပ်နေတာပါ။ဒီနှစ်အတွက်ဒါရုဂိတဘာသာရဆိုင်ရာနိုဘယ်ဆုကိုလူသားမျိုးရိုးဗီဇကိုပြုပြင်ရေးနဲ့ဆိုင်တဲ့လှူဆောင်ချက်အတွက်သိပ္ပံပညာရှင်၃ဦးကိုဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့အခြေဆိုင်နိုဘယ်ဆုရွေးချယ်ရေးကော်မတီကချီးမြှင့်လိုက်ပါတယ်။အဲ့ဒီသိပ္ပံပညာရှင်တွေရဲ့တွေ့ရှိချက်ကိုကင်ဆာရောဂါကိုကုသရမှာအသုံးပြုနိုင်ပါတယ်။ဆုချီးမြှင့်ခံရတဲ့သိပ္ပံပညာရှင်တွေကတော့ပြည်ထောင်နိုင်ငံ San Francisco Institute နဲ့ Claire Hall တက္ကသိုလ်က Thomas Lindahl အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနာပြည်နယ် Duke တက္ကသိုလ်က Paul Modrick မြောက်ကာရိုလိုင်းနာတက္ကသိုလ်ချစ်ပါဟီးလ်ကျောင်းကအာဇီစန်ကာတို့ဖြစ်ပါတယ်။လင်ဒါကဆွီဒင်နိုင်ငံသား၊မိုဒရစ်ကအမေရိကန်နိုင်ငံသားနဲ့စန်ကာကတော့တူရကီနိုင်ငံသားပါ။ဥရောပသမဂ္ဂ EU နိုင်ငံတွေကိုတရားမဝင်ဝင်မှုကြိုးစားတဲ့လူမောင်ခိုးဆက်လူတွေကိုမြေထဲပင်လယ်တောင်ပိုင်းမှာကြားပြတ်ဟန့်တားတဲ့လူငန်းတွေတခုကို EU ကစတင်လုဆောင်နေပါတယ်။လူကုန်ကူးတယ်လို့တန်တရားရှိတဲ့ရေရင်တွေကိုတက်ရောက်ရှာဖွေဖမ်းဆီးဖို့ရေထဲတင်မောတွေကိုခွင့်ပြုချက်ပေးထားတဲ့ Operation Sophia လို့အမည်ပေးထားတဲ့လုပ်ငန်းကိုဒီကနေ့စတင်လိုက်တာပါ။အရင်တုန်းကတော့ပင်လယ်ထဲမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းကိုပဲ EU ကအာရုံထားလုပ်ခဲ့ပါတယ်။အီတလီနိုင်ငံသားတဦးနဲ့ဂျပန်နိုင်ငံသားတဦးတို့မကြာသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာအသက်ခံရပြီးတဲ့နောက်နိုင်ငံသားတိုင်ယုံတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနိုင်ငံသားတွေပေါ်အန်ဒရယ်ကြားရောက်မယ်အရေးစိုးရိမ်လာကြပါတယ်။အဲ့ဒီတက်ဖြတ်မှုတွေနောက်မှာအစ္စလာမ်အစွန်းရောက် IS အကြမ်းဖက်အဖွဲ့ဒါမှမဟုတ်တခြားအကြမ်းဖက်အစွန်ရောက်အစ္စလာမ်ဘဝဒီအဖွဲ့တွေရှိနေသလားဆိုတာကိုလည်းဆွေးနွေးပြောဆိုတာတွေရှိလာပါတယ်ခင်ဗျာ
။ပုတ်ထွင်းနေညနေခင်းနောက်ဆုံးရသတင်းအချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပြီးအတန်းလွင်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အတန်းညနေဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အလိုက်တိုမီတာ24 kHz 11.33ည၊လိုက်တိုမီတာ25 kHz 11.965၊လိုက်တိုမီတာ57 kHz 9999တို့ကနေထုတ်လွှင့်ပေးသွားမှာပါ။တောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.